Welcome to the Voice of America in Burmese.
Mingla Manay Kimasa, Washington Mirror View American Tangami, Natal Nase, April Latonye, Taujani Manakin season ago. Nemasa no Jimene, Chamaigani Kranaiti, Lainomida Naseli Lizening as it did. Laila Mida Dia Guze Rugani, Tolan Pedro Mava. ကျွန်မခင်မျိုးဆက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတစ်လောမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားသူတက်တန်းလောက်ရှိနေပြီ။သေဆုံးသူက9000လောက်ရှိနေပါပြီ။WHO ကကျွန်မရဲ့အဖွဲ့ညွှန်ကြားရေးမှူးချုပ်တက်ဒရော့စ်အက်ထာနမ်ဂေရီယက်စ်ကတော့ဒီရောဂါဟာအရှိန်မြန်မြန်နဲ့ပြန့်နှံ့နေတာကိုအထူးစိုးရိမ်နေရတယ်လို့ပြောပါတယ်။ဒါအပြင်ဆင်းရဲသားတွေအ လုပ်ပေးဖို့မတတ်နိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အကူအညီတွေပေးကြဖို့ပါပန်ကြားလိုက်ပါတယ်။ American ပြည်တော်စုမှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်သေဆုံးသွားသူက9000ကျော်သွားပါပြီ။ American ရဲ့ဒုတိယအကြီးဆုံးမြို့ကြီးဖြစ်တဲ့ Los Angeles မြို့ကမြို့တော်ဝင်ကတော့သူ့မြို့သားတွေအပြင်ထွက်ရင်နှကောင်းစည်းတွေတက်ဖို့အတွက်တိုက်တွန်းနေပါတယ်။ဒီရောဂါပိုးရှိနေသူတိုင်းရောဂါလက္ခဏာပြလည်မရှိတဲ့အတွက်ဘသူမဆိုဒီယောဂပိုးကုဆေအောင်တည်ဆောင်သူဖြစ်နေနိုင်တယ်လို့အမေရိကန်ယောဂထိန်းချုပ်ရေးဘုဌာန CDC ကဗုဒ္ဓဘူးနေ့ကပဲတတိပေးထားတာပါစင်ကာပူမှာလေ့လာချက်အရယောဂနောက်ထပ်အကုဆိုင်ခံရသူအားလုံးရဲ့ဆယ်ရာခိုင်နှုန်းဟာဒီလိုယောဂလက္ခဏာတစုံတရာမပြတဲ့လူစီကနေကုဆေလာတာဖြစ်ကြောင်းသိရတယ်လို့တဦးနဲ့တဦးခက်ခွာခွာနေတဲ့စနစ်ကိုကျင့်သုံးတာဟာအကောင်းဆုံးနည်းလမ်းဖြစ်ကြောင်းလည်း CDC ကပြောပါတယ်စပိန်နိုင်ငံမှာတော့ဗုဒ္ဓဘူးနေ့တနေ့ထဲမှာလည်းလူပေါင်း950တည်ဆုံသွားတဲ့အတွက်တရက်တွင်းတည်ဆုံမှုအများဆုံးဆန်ကျင်တက်တင်သွားခဲ့ပါပြီ။စပိန်မှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်တည်ဆုံရသူစုစုပေါင်းကလည်း1000ကျော်သွားပြီဖြစ်ပါတယ်။စပိန်အရေးပေါ်ဌာနအကြီးအကဲဖာနန်ဒိုဆိုင်မန်ကတော့ဒီရောဂါဖြစ်ပွားသူ1000ကျော်အထိဖြစ်လာချိန်မှာပဲနိုင်ငံတဝန်းရောဂါပြန့်ပွားမှုနှုန်းကအတိုးအလျှောက်မရှိတည်ငြိမ်နေတယ်လို့ချက်သတင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မတ်လ25ရက်နေ့အထိယောဂပြန့်ပွားမှုကနေ့စဉ်20ရာခိုင်နှုန်းတက်နေရကနေအခု7ရာခိုင်နှုန်းအောက်ကိုရော့ကျလာတာတွေ့ရတဲ့အတွက်ဒေသခံတွေကိုယ့်အိမ်မှာကိုယ်နေဖို့အမိန့်ထုတ်ထားတာဟာအလုပ်ဖြစ်ကြောင်းလဲကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ဗြိတိန်နိုင်ငံမှာလူနာတွေကိုအသက်နဲ့ရင်းပြီးကုသပေးနေရတဲ့ရှင်းဝန်ထမ်းတွေက2000လောက်ကိုသာယောဂပိုးရှိမရှိစစ်ဆေးပေးနိုင်သေးတာဖြစ်ပြီးနေ့စဉ်ဒီယောဂရှိနိုင်သူပေါင်း 8,000 လောက်ကိုစစ်ဆေးပေးနိုင်ဖို့ဗြိတိန်နိုင်ငံအပြင်းထန်ကြိုးစားနေရပါတယ်။တစ်ချိန်တည်းမှာပဲဂျာမနီနိုင်ငံမှာတော့တစ်နေ့ကိုလူနာ 2,000 ခွဲလောက်ကိုစစ်ဆေးပေးနိုင်ပြီးဓာတ်ခွဲခန်းမှာဆန်းသတ်မှုကိုအရှိန်မြင့်နေတဲ့နောက်အခုဆိုကိုရိုနာဗိုင်းရပ်စ်ရောဂါရှိမရှိလူပေါင်း 5,000 လောက်ကိုတစ်ပတ်အတွင်းဆန်းသတ်စစ်ဆေးပေးနိုင်နေပြီဖြစ်ပါတယ်။အခုလိုဥရောပကအင်အားကြီးနှစ်နိုင်ငံကြားကွာခြားမှုဘာကြောင့်ဒီလောက်ထိနေရတာပါလဲ။ဂျာမနီမှာအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကြားပူးပေါင်းဆောင်ရွက်မှုအားကောင်းတယ်လို့ဂျာမနီပိုးမွှားပေးတာပညာရှင်တွေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့ကြိုးစားမှုနဲ့ဇန်နဝါရီလမှာဒီယောဂါစပြန့်နှံ့လာတာကိုချက်ချင်းတုံ့ပြန်ပြီးဒီယောဂါရှိမရှိယုံကြည်လောက်တဲ့ဆန်းသတ်မှုကိုတည်ထွင်နိုင်ခဲ့တာကြောင့်ဖြစ်ပါတယ်။ဂျာမနီမှာဗြိတိန်တို့အမေရိကန်တို့လိုမလိုအပ်တဲ့ကြိုးညီစနစ်မရှိတဲ့အတွက်ဒီလိုဂျာမနီပညာရှင်တွေအလုပ်လုပ်နိုင်တာဖြစ်ကြောင်းသုံးသပ်ကြပါတယ်။ကမ္ဘာတလွာကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးအတွက်အပြင်းထန်ကြိုးစားနေကြချိန်မှာပဲအမေရိကန်နဲ့အီရန်နှစ်နိုင်ငံချမ်းမှာတော့အပြင်းအထန်စကနာထွင်းတင်းမာမှုတွေတိုးလာနေပါလေ။အီရန်မှာရှိတဲ့အမေရိကန်တပ်တွေဒါမှမဟုတ်အမေရိကန်ပိုင်ဆိုင်မှုတွေကိုအီရန်နဲ့သူ့မဟာမိတ်တွေကတိုက်ခိုက်နေဆိုရင်ကြီးမားတဲ့ပိဆက်မှုလုပ်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးခဲ့တဲ့နောက်အီရန်နိုင်ငံချမ်းရေးဝန်ကြီးဂျာဗစ်ဇရက်ကသူ့နိုင်ငံအနေနဲ့အမေရိကန်လိုမဟုတ်ဘဲကိုကိုကိုကာဝယ်တဲ့အနေနဲ့သာလုပ်ဖို့ရှိတယ်လို့ပြန်တုံ့ပြန်ခဲ့ပါတယ်။အီရန်ဟာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားမှုကအဆိုးဆုံးခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးအခုချိန်ထိလူပေါင်း 5,000 ကျော်အကူးဆက်ခံထားရတာဖြစ်ပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5မီတာ24 kHz 12.3 MHz ဖိုင်လိုမီတာ40 kHz 9839ဖိုင်လိုမီတာ51 kHz 5805နဲ့ဖိုင်လိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင်။
ကျွန်တော်ရဲမထွန်းပါတရင်တွေကိုဆက်လက်တင်ပြပေးတော့မှာပါကုလသမဂ္ဂလက္ခဏာအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာအနိုင်ငံစွန့်ရင်အေဂျင်စီ IAEA ကကိုရိုနာဗိုင်းရပ်စ်စံသက်စစ်ဆေးရေးကိရိယာတွေကိုမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း40ကိုပြည်ပမှာဖြစ်ပါတယ်။အဲ့ဒီကိရိယာတွေဟာနျူကလ িয়ার သိပ္ပံနည်းပညာကိုအသုံးပြုထုတ်လုပ်ထားတာဖြစ်ပြီးစံတော်မီတဲ့စံသက်မှုတွေလုံဆောင်နိုင်လိမ့်မယ်လို့ IAEA ကပြောကြောင်း AP သတင်းတရမှာဖော်ပြထားပါတယ်။real time rt pcr လို့ခေါ်တဲ့အဲ့ဒီနည်းပညာကိုပုံမှန်ဖွံ့ဖြိုးပြီးနိုင်ငံတွေမှာအသုံးပြုရဖြစ်ပြီးရောဂါကူးစက်မှုရှိမရှိကိုရှာဖွေဖော်ထုတ်နိုင်မှာဖြစ်ပါတယ်။ IAEA ဟာအီရန်လိုနိုင်ငံမျိုးတွေမှာနျူကလ িয়ার ဆိုင်ရာစစ်ဆေးမှုတွေလုပ်တာလို့လူသိများပေမဲ့သူ့ရဲ့နျူကလ িয়ার နည်းပညာကိုငြိမ်းချမ်းရေးအကျိုးအတွက်အသုံးပြုရမယ့်တာဝန်လည်းရှိပါတယ်။ကနဦးပြပိုးမဲ့ကိရိယာပစ္စည်းတွေအတွက်သုံးစွဲတဲ့ငွေတွေက IAEA budget ကဖြစ်တယ်လို့ပေါ်ဆောင်ငွေကြေးကူညီဖြင့် American ပြည်ထောင်စုကဒေါ်လာ6သန်းနဲ့ကနေဒါကဒေါ်လာ3သန်းခွဲကူညီထားပါတယ်။ Africa, Asia, Europe, Latin America နဲ့ Caribbean ဒေသတွေကတခွဲကန်ဒါစင်နဲ့ချီပြီးရောဂါရှာဖွေရေးစက်ကရီယာတွေ၊စံသက်ကရီယာတွေတခွဲကန်သောပစ္စည်းတွေကိုလက်ခံရရှိမှာဖြစ်ကြောင်းလည်း IAEA ရဲ့ကြေညာချက်မှာပါရှိပါတယ်။ပထမအတုပ်ဖြစ်ပြပိုးမဲ့ကိရိယာတွေကိုတခြားဒေသကနိုင်ငံတွေနဲ့အတူအာရှတိုက်ကထိုင်းနဲ့ဗီယက်နမ်တို့ကိုပြပို့သွားမှာဖြစ်ပြီးနောက်ထပ်လက်ခံရရှိမဲ့နိုင်ငံတွေထဲအာရှတိုက်ကမြန်မာ၊ကမ္ဘောဒီးယား၊လာအို၊မလေးရှား၊မွန်ဂိုလီးယား၊နီပေါ၊ဖိလစ်ပိုင်နဲ့သီရိလင်္ကာနိုင်ငံတွေပါဝင်ပါတယ်။ဂျာမန်ယူကြီးဌာနကစာတမ်းရင်းညပိုင်းကထုတ်ပြန်ကြေညာမြန်မာနိုင်ငံမှာ COVID-19 ကူးစက်သူနောက်ထပ်၄ဦးကိုထပ်မံတွေ့ရှိတာကြောင့်ကူးစက်ခံရသူစုစုပေါင်း20ရှိပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူတွေထဲမှာအသက်ရှင်နေအရွယ်တဦးနဲ့ဆယ်ကျော်သက်အရွယ်နှစ်ဦးပါဝင်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ထုတ်ပြန်ထားတဲ့သတင်းသုံးပတ်ကြာအပြည့်မထွက်ရအမိန့်ကိုတစင်ချင်းပြန်လည်ရုပ်သိမ်းသွားမယ်လို့ဝန်ကြီးချုပ်နာရင်ဂျရာမိုဒီကကြေညာပရင်းနေကပြောပါတယ်။လူရည်တက်တမ3တန်းရှိတဲ့အိန္ဒိယနိုင်ငံမှာအိမ်ပြေမထွက်ရအမိန့်ချမှတ်ထားတာလာမယ့်ဧပြီ14ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်။အဲ့ဒီအမိန့်ကြောင့်အာရှတိုက်ရဲ့တတိယအင်အားအကြီးဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့စီးပွားရေးရပ်ဆိုင်းသွားခဲ့ရတယ်လို့လူသားပေါင်းချီပြီးအလုပ်လည်းပဲဖြစ်ခဲ့ကြရပြီးရွှေပြောင်းအလုပ်သမားတွေဟာလည်းအစားအစာနဲ့နေစရာအတွက်ဇာတိရွာတွေကိုပြန်ကြရပါတယ်။အခုလိုအိမ်ပြေမထွက်ကြဖို့ပြိပင်ထားတာကယောဂကုသမှုကိုအထက်အလျောက်ဟန်တားနိုင်ပေမဲ့ကမ္ဘာတဝန်းမှာယောဂထိန်းချုပ်ရခက်နေသေးတာကြောင့်အခြေအနေအားရစရာတော့မရှိသေးဘူးလို့ဝန်ကြီးချုပ်မိုရီကပြည်နယ်ဝန်ကြီးချုပ်တွေကိုပြောပါတယ်။အိမ်ပြေမထွက်ရအမိန့်အာဏာကုန်ဆုံးချိန်ပြတ်ထွက်လာကြမဲ့လူတွေအတွက်ဤပြည်ပါတွေချမှတ်ထားဖို့လိုတယ်လို့လည်းဗီဒီယိုကွန်ဖရင့်ကတစင်ဝန်ကြီးချုပ်မိုရီကပြောပါတယ်။အိန္ဒိယနိုင်ငံမှာလက်ရှိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ1000ကျော်ရှိပြီးသေဆုံးသူ53ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုပြဿနာကြောင့်အမေရိကန်စီးပွားရေးလုပ်ငန်းအများစုရပ်ဆိုင်းသွားခဲ့လို့ပြီးခဲ့တဲ့ပတ်တည်းအလုပ်လက်မခံစားခွင့်တောင်းခံသူ 6.65 သန်းအထိစံချိန်တင်တိုးလာခဲ့တယ်လို့အမေရိကန်လူသမားဝန်ကြီးဌာနကကြေညာပရင်းတွေကကြေညာခဲ့ပါတယ်။အလုပ်ဆုံးရှုံးသူတွေတန်းချီပြီးလာမယ့်အပတ်တွေမှာလည်းခံစားခွင့်တွေလျှောက်ထားကြလိမ့်မယ်လို့ခန့်မှန်းရပါတယ်။ဧပြီလနဲ့ဇွန်လအကြာအမေရိကန်စီးပွားရေးဇောက်ထိုးကြဆင်းမှာဖြစ်တယ်လို့လူသားအင်အားစုစုပေါင်း165သန်းတဲ့ကလူသားပေါင်း35သန်းကနေတန်း40အထိဇူလိုင်လကုန်မှာအလုပ်ဆုံးရှုံးကြလိမ့်မယ်လို့စီးပွားရေးပညာရှင်တို့ကခန့်မှန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်အမေရိကန်အလုပ်လက်မဲ့နှုန်းစံချိန်တိုးလာမှာကိုအသိရင်ဆိုင်ရင်အာရှအစုရှယ်ယာဈေးတွေကြတာပရိနေကအတက်ကျရောပြွန်သွားတာကိုတွေ့ရပါတယ်။မနေ့ကအစုရှယ်ယာဈေးဝယ်ပိတ်ချိန်ဂျပန်နီကေးအညူဂိန်းက1.3% ခန့်တုန်းနဲ့ Australia S&P EXA အညွန်ဂိန်းက100%ခန့်တုန်းနှိပါကျဆင်းချိန်မှာတန်ကိုရီးယားအညွန်ဂိန်းက1.3%ခန့်တုန်းရှန်ဟိုင်းအညွန်ဂိန်းက1.6%ခန့်တုန်းနဲ့ဟောင်ကောင်အညွန်ဂိန်းက3.5%ခန့်တုန်းအတိအကျညစ်တက်ခဲ့ပါတယ်။ဥရောပအစုရှယ်ယာဈေးကွက်မှာတော့ Britain FTSE ပြည်သစ် CAC 40နဲ့ Germany DAX အညွန်ဂိန်းတွေအစောပိုင်းမှာညစ်တက်ခဲ့ပါတယ်။ဟိုတုန်းကကျဆင်းခဲ့တဲ့ American Dow Jones S&P 500နဲ့ Nasdaq အညွန်ဂိန်းတွေကလည်းကြာတာပရိမနဲ့ပိုင်းမှာ100ကျပ်နီးပါးမြင့်တက်ခဲ့ပါတယ်ခင်ဗျာ တောက်ကြတဲ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းစွာလေးနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့ညမထွက်ရအမိန့်ထုတ်ပြန်လိုက်တာကြောင့်မြန်မာရွှေပြောင်းလူသမားတွေသတိပြုဖို့နဲ့ညဘက်တီမှာလည်းစုဝေးပြီးတောက်စားတာတွေလုပ်ရင်း ဥပဒေအရအရေးယူခံရနိုင်ကြောင်းအလုပ်သမားရေးဆောင်ရွက်နေသူတွေကသတိပေးခဲ့တာပါဒီသတင်းကိုတင်ဆက်ပေးပါမယ်တောက်ကြနေကနေစပြီးညစေနိုင်ကနေမနက်၄နာရီကြာတနင်္ဂနွေလုံးညမထွက်ရအမိန့်ထုတ်ပြန်ထားတယ်ဆိုပြီးဝန်ကြီးချုပ်ပရာယုတ်ချန်အိုချာကရုပ်ပြန်တန်ကြားပေါ်ကနေအီဘီလာ၂ရက်နေ့ကကြေညာသွားတာပါဒီသတင်းကြောင့်ရွှေပြောင်းလို့သမားတုံးတန်းတဲ့မနက်လှုပ်လှုပ်ကန်နေတဲ့ကာလမှာထိုင်းနိ
ဒီလိုမျိုးညာပိုင်းမှာဒါပေးမထွက်တော့ဘူးအရင်တော့တော့ဒီသနာအမိန့်နေရှိပေမဲ့လို့ဆိုတော့တနင်္ဂနွေနေ့တိုင်းနာနေလောက်တာပေါ့နော်ဒီညာမထွက်ရတဲ့အမိန့်မှာကညစင်နာရရနေနဲ့လေးနာအဲ့ဒါထွက်လို့ညာထွက်လို့ညာတော့ဘူးဆိုပြီးတော့ကိုယ့်နေရာမှာကိုယ်နေပြီးလူစုနေနဲ့အဲ့ဒါလူစုအရေးတိုင်တောင်းနေတာမျိုးအော်ဖစ်စုညာနာမျိုးတွေလည်းတော့ခုရှိရအောင်ကိုယ်အိမ်ထဲမှာနေတဲ့ဆိုပေမဲ့က ဒီလိုပြုမိမှုတွေလုပ်နေမယ်ဆိုလို့ရှိရင်တော့ဘာဟာကူးဆက်နိုင်လေစိတ်ဝင်မတိလိုက်မတိပါလားတွားလာပြီးတော့ကိုယ်အိမ်ထဲကိုဝင်လာတဲ့ဧည့်သည်တွေလည်းကူးနိုင်တယ်ကိုကနေပြီးအပြင်ထွက်ပြီးတော့ပြန်လာတဲ့အခါမှာကိုကနေလည်းဓာတ်စုယူဟလားဒါရဲ့ဟိုပယ်ဆောင်တဲ့ပယ်ကြရလုပ်ပြီးတော့ကူးဆက်လာတဲ့လူတွေဖြစ်နေဒီသလားအမိတ်နေပြီးတော့နိုင်ငံဆက်ကြင်ရက်တွေထုတ်ပြန်ချက်တွေဒါတွေကိုအထူးတတိပြုပါလို့တော့မှားကြနေပါလိမ့်မယ်
ထိုင်းနိုင်ငံခရိုင်တော်များများမှာတော့အရက်ရောင်းတာဝယ်ယူတာတွေကိုပါအရေးယူမယ်ဆိုပြီးထုတ်ပြန်ထားတာပါဒီအတွက်မြန်မာပြည်အနေနဲ့ဒီသဏ္ဍာန်ကထုတ်ပြန်တဲ့အမိတ်တွေကိုပါသိရှိထားဖို့လိုအပ်တယ်လို့လည်းဆိုပါတယ်ထိုင်းနိုင်ငံထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဥယျာဉ်က1800ကျော်သွားပြီဖြစ်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအတွက်လူစုဝေးရာတွေကိုရှောင်ရှားနိုင်ဖို့အတွက်ထိုင်းဝန်ကြီးချုပ်ကအခုလိုမျိုးညမထွက်ရအမိတ်ကိုလိုအပ်တယ်လို့ထပ်ထုတ်ပြန်ရတာလို့လည်းဆိုပါတယ်ကျမမအေးမှထိုင်းမြန်မာနေကနေသတင်းပေးပို့နေပါတယ
်နယူးယောက်ကဆေးရုံမှာကိုဗစ် -19 လူနာတွေကိုကူးသပေးရင်ကိုယ်တိုင်အဲ့ဒီရောဂါကူးစက်ခံခဲ့ရတဲ့မြန်မာဆရာဝန်တူရဲ့အတွေ့အကြုံကိုတင်ပြပေးကြပါမယ်ဒေါက်တာနန္ဒဟာနယူးယောက်မြို့ကဆူနီဒေါင်းစတိတ်ဆေးရုံမှာအဆုတ်နဲ့ ICU အထူးကျန်းမာကူးသရေးဆေးပညာအထူးကုသင်တန်းတက်နေသူဖြစ်ပါတယ်နယူးယောက်မြို့ဟာလက်ရှိမှာအမေရိကန်ပြည်ထောင်စုအတွင်းကိုဗစ် -19 ကူးစက်မှုတွေအကြီးအမားဆုံးဖြစ်နေတဲ့နေရာဖြစ်တာနဲ့အညီလွန်ခဲ့တဲ့သတင်း3ပတ်လောက်ကစပြီးသူတို့ဆေးရုံမှာလည်းဒီ COVID-19 ရောဂါကူးစက်နေတဲ့လူနာတွေကိုစတင်ကူးသပေးရင်ကသူကိုယ်တိုင်လည်းဒီရောဂါကူးစက်ခံခဲ့ရတာပါသူရဲ့အတွေ့အကြုံတွေကိုအခုလိုစတင်ရှင်းပြပါလေ။
ဟုတ်နယူးယောက်ကအခြေအနေတော့တော်တော်ဆိုးနေတယ်ဗျာ။ကျွန်တော်တို့ဆေးရုံဆိုရင်တော့လွန်ခဲ့တဲ့3ပတ်ကျော်လောက်ကစပြီးတော့မှဒီ COVID လူနာတွေစပြီးတော့မှတွေ့ရတယ်ဗျာ။အရှေ့ကနေစပြီးတော့မှအဲလူနာတွေကတရပီတရပုံပုံများလာတော့အခုဆိုရင်ကျွန်တော်တို့ ICU ပါဆိုရင်အခုဒီတော့3ဆလောက်ကိုထပ်ပြီးချက်ထားတယ်ဗျာ။အခုအဲကျွန်တော်တို့ ICU မှာဆိုရင်တော့အဲ ventilator အသက်ရှင်ဆက်တင်ထားတဲ့လူနာတွေက30နဲ့40လောက်ရှိရှိနေပြီ။နောက်ပြီးတော့အဲဒီပုံမှန် medical ward တွေမှာလည်းနောက်ထပ် covid လူနာတွေကနောက်ထပ်50လောက်ရှိရှိနေပြီဗျ။အ
ဲဆိုတော့80 80တရားနာကလာပြီပေါ့နော်တဖြည်းဖြည်းနဲ့
။အဲဟုတ်တယ်ဗျ။တရားဆက်တရားကိုလူနာတွေကပုံပုံပြီးတိုးလာတယ်ဗျ
။ဟုတ်ကဲ့။ကိုနန္ဒကအဲ့ဒီတော့ဒီဆေးရုံမှာဘယ်တာဝန်ကိုယူထားရလဲခင်ဗျ။
ကျွန်တော်ကတော့ ICU ဆရာဝန်ဆိုတော့ဒီရောဂါလက္ခဏာတွေကျဉ်းထန်တဲ့လူနာတွေနောက်ပြီးဒီ ARDS လို့ခေါ်တဲ့ညိုတရအဆုတ်ပြက်စီပြီးတော့မှဒီ ventilator အသက်ရှင်ဆက်တင်ဖို့လိုတဲ့လူနာတွေကိုအဓိကကူတာပေးရတာပါဗျာ
။ကိုနန္ဒတို့ဆေးရုံကိုဒီ COVID-19 ဖြစ်တဲ့လူနာတွေစားရောက်ခရဲကဒီလူနာတွေကိုကင်တွယ်လာရတာပေါ့နော်ဒါဆိုအဲ့လိုလား
။ဟုတ်တယ်ဗျာဒီ3ဘက်ကျော်မှာနေတိုင်းဒီ COVID လူနာတွေကိုပဲအများဆုံးကူတာပေးရပါတယ်
။ဟုတ်ကဲ့အဲ့လိုကူတာနေနေပဲကျွန်တော်တို့ကြားတာကအခုကိုနန္ဒကိုယ်တိုင်COVID-19 ကူးစက်ခါရတယ်လို့ကြားပါရခင်ဗျာအဲ့ဒါဘယ်လိုစသည့်တယ်လဲခန္ဓာကိုယ်မှာဘယ်လိုပြောင်းလဲမှုတွေဖြစ်လို့လဲဟိုဒီ COVID-19 ကိုယ်မှာဖြစ်တဲ့လို့တန်တရားဘယ်လိုစရှိတာလဲ
ကျွန်တော်ကတော့ခဏလေးပြောသလိုပဲဒီ3ဘက်ကျော်လောက်မှာနေတိုင်း COVID patient တွေပဲကူးသနေရဆိုတော့ပေချိန်မှာဘယ်လိုကူးသွားလဲဆိုတော့အတိအကျပြောဖို့တော့နည်းနည်းခက်တော့ပေါ့ဘယ်လိုစဖြစ်လဲဆိုတော့ထိတ်ဆုံးတော့ခေါင်းကိုက်တာအမိစားရဗျာပထမတည်းကခေါင်းကိုက်တယ်ပြီးတော့နောက်ရက်မှာအပြာစရှိလာတာပေါ့အဲ့မှာအပြာရှိတဲ့အချိန်မှာကျွန်တော် test လုပ်ကြည့်လိုက်တဲ့အခါမှာ test က positive ဖြစ်နေတယ်အဓိကဖြစ်တာကတော့ကျွန်တော်ကအဲခေါင်းကိုက်တာနဲ့ဖြားတာနဲ့နေ့ရက်3ရက်လောက်ဖြစ်တယ်နောက်ပြီးကိုလက်မီတာဖြစ်လာတယ်ပေါ့ဒါပေမဲ့ကျွန်တော်တခြားအဲ respiratory symptom တွေဖြစ်တဲ့အဲချောင်းဆိုးတာတွေအသက်ရှူမွာတာတွေအဲ့ဒါတွေတော့မဖြစ်လိုက်ဘူးအခုဆိုတော့ကျွန်တော်အကုန်လုံးတော်တော်ပြန်ကောင်းနေပါပြီအဲဒီလိုကလည်းနေပြန်ကောင်းတော့ရှိနေနောက်တစ်ပတ်ဆိုရင်လုပ်ကိုပြန်ပေါ်ဖို့အတွက် ready ဖြစ်နေပါပြီ
ဟုတ်ကဲ့ကျွန်တော်တို့ကြားတာကဒီ COVID-19 ချင်းအတူတူမှာနည်းနည်းပြင်းတဲ့လူ၊တိတ်မပြင်းတဲ့လူ၊အရန်ကိုဆိုးတဲ့လူဆိုပြီးအစားအသောက်ရှိတယ်လို့ပြောပါတယ်ဆိုတော့ကိုနန္ဒဖြစ်တာက ဟိုတိတ်မပြင်းတဲ့အနေထားမို့လို့အဲ့လောက်ထိဟိုအခုကျွန်တော်တို့သတင်းတွေမှာတွေ့နေရသလိုအပြင်းထန်ခံစားနေရတဲ့လူတွေလိုမျိုးမခံစားလိုက်ရတာလားအနည်းငယ်ရှင်းပြပါလားခင်ဗျာ
ဟုတ်တယ်ဗျဒီကိုပြောသလိုမျိုးပဲဒီကိုဗစ်လူနာတွေမှာအကြမ်းဖျင်း၃ဆုဖြစ်နိုင်တာပေါ့မာရီစင်တမ်ဆိုရင်တော့ဒီစင်တမ်အပြော့စားပေါ့ကျွန်တော်ဖြစ်သလိုမျိုးပုံမှန်ဒီကွန်မွန်ကောလို့ခေါ်တာပေါ့ပုံမှန်အေးနီနာစီချောင်းဆိုးလောက်ဖြစ်သလိုပဲဖြစ်မယ်တချို့နည်းနည်းပိုဆိုးတဲ့လူနာတွေမှာဆိုရင်တော့အသက်ရှူမောတာတွေချောင်းရင်းဆိုးတာတွေဖြစ်ပြီးစိတ်ဝင်တက်ဖို့အတွက်လိုလောက်ကြီးဖြစ်တာပေါ့နောက်ပြပိုပြီးပြင်းထန်တဲ့လူနာတွေဆိုရင်တော့ ICU ခင်းလိုတဲ့အချိန်ကိုဆိုးရတဲ့အချိန်ကြီးဖြစ်နိုင်တာပေါ့အဲ့တော့သုံးခုကိုအကြမ်းဖျင်းပြွဲမယ်ဆိုရင်တော့ဒီ symptom တွေပျော့တဲ့လက္ခဏာမျိုးနဲ့လာတာပေါ့80ရာခိုင်နှုန်းတော့ရှိမယ်နောက်ပြီးစိတ်ဝင်တက်ဖို့အတွက်လိုလောက်အောင်ဆိုးတာမျိုးကတော့15ရာခိုင်နှုန်းတော့မှရှိမယ်နောက်ပြီး ICU ထိလိုတာကတော့5ရာခိုင်နှုန်းတော့မှရှိပါမယ်ဗ
ျဒေါက်တာနန္ဒာကအခုပြန်ပြီးတော့ကိုယ်ကတက်တာလာပြီးအလုပ်မကြခင်လဲရှေ့ပတ်လောက်ပဲအလုပ်ပြန်ဆင်းလို့ရနိုင်တဲ့အနေအထားဖြစ်ပြီးဆိုတော့ယောဂါကပျောက်ပြီလို့ပဲချိန်မှာတတ်မှတ်ကြတာလေဟိုစိတ်ပညာရပါတော့ပျောက်ပြီးသွားရင်ရောဘလောက်ကြာကြာဟိုပေါ့ဒီလူတွေနဲ့တီးကြခွဲနေရတဲ့အတိုင်းအတာရှိသလဲဆိုတာလေးလည်းရှင်းပြပါအောင
်ဟုတ်ကဲ့ဗျာကျွန်တော်တို့အခုဒီ CDC ကနေလမ်းညွှန်ထားတာပေါ့လေကျွန်တော်ကတော့ဒီယောဂါဖြစ်ပြီဆိုလို့ရှိရင်ပထမဆုံးဒီချားရရဲ့ယောဂါလက္ခဏာတွေပျောက်တာ၃ရက်ကြာသွားပြီဆိုရင်နောက်ပြီးတော့ဒီယောဂလက္ခဏာတွေစပြတာကနေ9ရက်ကြာလာပြီဆိုလို့ရှိရင်ဒီ home isolation ပေါ့အဲ့ဒါကိုနားလို့ရပြီလို့ကျွန်တော်လည်းမြင်ထားပါတယ်။ဒါပေမဲ့ဒီကျွန်တော်တို့ဒီဒီကျန်းမာရေးဝန်ထမ်းတွေပေါ့အလုပ်ကိုပြန်သွားမယ်ဆိုရင်တော့ဒီ mask ကိုတောက်လျှောက်တက်ထားဖို့ပြန်ကြားထားပါတယ်။ဒီယောဂလက္ခဏာတွေစပြပြီး14ရက်ကြာတဲ့အထိ mask ကိုအချိန်ပြည့်တက်ရမယ်လို့သူတို့ယူကြထားပါတယ်
။ဟုတ်ကဲ့အဲ့တော့ဒေါက်တာနန္ဒလိုပဲ COVID-19 ဖြစ်ပြီးတော့မှ recover ပြန်ကောင်းလာပြီးအလုံးငန်းဝင်ပြန်ဝင်လာတဲ့ဟိုဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေရှိတယ်ပေါ့နော်အရင်ကလည်းကိုရှိပါလေ။
ကျွန်တော်ရဲ့လုပ်ပေါ်ကန်ပတ်တွေထဲမှာပဲဒီ ICU ဆရာဝန်၃ယောက်အခု90ဖြစ်ပါတယ်။ဒါသူတို့လည်းအကုန်လုံးပြန်ပြီးအောင်ကြောက်ပါလေ
။ဆိုတော့အခုဒေါက်တာနန္ဒာတို့ဒီနယူးယောက်မှာကုနေရတဲ့အတွေ့အကြုံရကြည့်ပြီးတော့ပြောမယ်ဆိုလို့ရှိရင်ပေါ့နော်မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဟာအော်ခုမှစပြီးတော့ဖြစ်ခါစားပဲရှိသေးတယ်တကယ်စိုးစိုးပွားဖြစ်လာမယ်လို့တော့ယတိပြတော့မပြောနိုင်ဘူးဒါပေမဲ့ဖြစ်လာနိုင်ကြတခြားနိုင်ငံတွေရဲ့နမူနာကြည့်ရင်ဖြစ်လာနိုင်ကြရှိတယ်လို့ယူဆရတာပေါ့အဲ့တော့နယူးယောက်မြို့မှာကုသနေရတဲ့အနေအထားအရာနိုင်ရှင်ပြီးပြောမယ်ဆိုရင်မြန်မာနိုင်ငံကိုဘလို့အကြံဉာဏ်မျိုးပေးခြင်းလဲဗျာ
ဟုတ်တယ်ဗျာအခုနယူးယောက်ကတော့အခြေအနေကတော့တော်တော်ဆိုးနေတယ်လို့ပြောမှာပေါ့ဒီလူနာရေးတက်ကလည်းအချင်းဆုံးလုံးမရနိုင်တော့တက်နေတယ်အဲ့တော့ဆေးရုံတွေကလည်းအနိုင်နည်းနေကုန်ဖြစ်နေတယ်ကျွန်တော်စမှာတချို့ဆေးဝါးတွေဆိုလို့ရှိရင်မရှိသလောက်အောင်ပြက်ကုန်ပါပြီ။ဒီ ventilator patient တွေမှာပေးရတဲ့ sedation တွေဆိုလို့ရှိရင်တချို့ sedation တွေဆိုတာကျွန်တော်စမှာတော့မရှိတော့ပါဘူး။အဲ့တော့ကျွန်တော်မြန်မာနိုင်ငံကိုပြောချင်တာကတော့ဟိုပြောသလိုပဲအခုမြန်မာနိုင်ငံမှာတော့အခုမှယောဂစတင်ပါတာကလာပေါ့။အာအခုကျွန်တော်ပြောချင်တာဒီမှာလိုမျိုးဆေးဝါးတဲ့အခြေအနေတွေဖြစ်လာအောင်လို့မြန်မာနိုင်ငံမှာရှိရတဲ့ဒီလိုရအောင်လို့အာပူအောင်ပြီးတော့မှယောဂကိုဆက်ပြီးတော့မှမပြန်ပြောလာအောင်လို့ပူအောင်ဆောင်ရွက်ချက်ကိုပြောချင်ပါတယ်။ဒါပေမဲ့လည်းဒီအဆုံးဆုံးအချိန်တွေဖြစ်လာနိုင်တာကိုလည်းကြိုပြီးပြင်ဆင်ထားကြဖို့လည်းပြောချင်ပါတယ်။ဒီလိုတက်ကပွဲပစ္စည်းတွေ PPE တွေလုံလောက်ရှိအောင်စေဝါးတွေလုံလောက်ရှိအောင်ဒီစေဝါးကိရိယာတွေလုံလောက်ရှိအောင်အားလုံးပြင်ဆင်ထားကြဖို့လည်းပြောချင်ပါတယ်
။ကျွန်တော်ဇဝန်လိုင်းဆက်သွယ်မေးမြန်းတင်ပြခဲ့တာပါ
။ကမ္ဘာကယောဂါ COVID-19 ကူးစက်မှုဘဟုအချက်ချာဖြစ်လာတဲ့အမေရိကန်ပြည်ထောင်စုမှာနယူးယောက်နဲ့အရှေ့ဂျန်ပြည်နယ်တွေမှာယောဂါကူးစက်မှုနှုန်းမြန်လာတဲ့အတွက်လူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့သက်ဆိုင်ရာပြည်နယ်အစိုးရအသီးသီးကတင်းကျပ်တဲ့အမိန့်တွေကိုထုတ်ပြန်ခဲ့ပါတယ်။ဒါဟာလိုအပ်တဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုအဖြစ်မြန်မာနယ်ပါးတွေကလည်းမြင်ကြပါတယ်။ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ။အမေရိကန်ပြည်ထောင်စုတဝန်းကိုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ချိန်ကာလတုန်းကဆိုရင်ကျမရေးကြွချင်သူတွေသတင်းမီဒီယာတွေကဒီပြဿနာကြီးကိုပုံကြီးချက်ကားပြောနေကြတယ်လို့သမ္မတထရန့်အပါအဝင်ပညာရှင်တချို့ကဆွဆွဲပြောဆိုခဲ့ကြတာပါဒါအပြင်အမေရိကန်ပြည်သူတွေအနေနဲ့ဒီလိုချက်ကားပြောဆိုမှုအပေါ်မှာစိတ်ရှည်တိခတ်မှာမဟုတ်ဘူးလို့လည်းသူတို့ကယူဆခဲ့ကြတာပါဒါပေမဲ့လက်တွေ့မှာတော့အမေရိကန်ပြည်သူတွေဟာလက်ရှိရင်ဆိုင်နေရတဲ့ COVID-19 ရောဂါကူးစက်မှုဟာနိုင်ငံရဲ့အရေးပေါ်အခြေအနေဖြစ်လက်ခံထားကြတယ်လို့စစ်တမ်းကောက်ယူချက်တွေကဖော်ပြနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတစ်နှစ်ကို2ဆနှုန်းလောက်မြင့်တက်လာနေတဲ့နယူးယောက်ပြည်နယ်မှာဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတစ်နှစ်ကို2ဆနှုန်းလောက်မြင့်တက်လာနေတဲ့အတွက်လက်ရှိပြည်နယ်အစိုးရရဲ့ Lurego damnete and make topian jabriha, lo at de pie, Luregale, Lina jare lu, New York Yomani Tine, Kuso laka, Bui Kupiovare,
Luria, Lina Javare, Totonana, Lina Javare, Toro Matrajao, Ajay, Matrajao, that again, Lu at the heart, or not Machimene, or what below your arms or a colonel, Jamita, Dana Catale, Asuya, dear, when you pass on them. တော့မှာဆက်တောင်းလုပ်လိုက်တဲ့ဟိတ်တို့လည်းတင်လို့ဇထားတွေကလည်းတွားနေတော့မယ်ဆိုတော့စက္ကစက္ကမနစ်တစ်ချိန်လောက်ကိုဇထားတွေကတွားတယ်ပေါ့လေဒါနဲ့တိမဲ့သူတော့တိမရှိတော့အဲ့လိုမျိုးဟိုတွားတော့မှာမထွက်နိုင်လို့လည်းမပြောထားဘူးဇထားလည်းမပိတ်ထားဘူးအဲ့လိုအနေထားမျိုးတွေကဒါထွက်တဲ့သူကတော်တော်ရှားသွားပါတယ်နယူးယောက်ပြည်နဲ့ဆိုရရဲ့နောက်ဆုံးအမိတ်ထုတ်ပြန်ချက်မှာတော့ဧပြီလ
30ရက်နေ့အထိလူတွေကိုအိမ်ထဲမှာနေကြဖို့ညွှန်ကြားထားပါတယ်။လက်ရှိနယူးယောက်မှာကူးစက်ခံရသူပေါင်း6000ကျော်ရှိနေပြီးတေဆုံးသူပေါင်း2000ကျော်ရှိနေပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်မြန်မြန်ဆန်ဆန်ကူးစက်လာတဲ့အခြေအနေကိုနယူးယောက်မြို့ကန်တွေလည်းအလွန်ကိုစိုးရိမ်ထိတ်လန့်နေတယ်လို့ကိုစောလက်ကပြောပါတယ်။အခုလုံးလည်းကြောက်နေတာကျွန်တော်တို့ဆိုရင်လည်းဟိုမှာတယောက်ဖြစ်ရင်ဟိုမှာဆေးရု
ော့ဘောကွာ truck ကားလေးပေါ်ပဲတင်ပြီးတော့စုပေါ်ပြီးတော့အဲ့လိုမျိုးအနေထားမျိုးဆိုတော့တော်တော်လေးတော့ကြက်ဖို့ကောင်းတယ်အဖြစ်များလာဘူးကွင်းကွင်းဆိုတာပမာများလို့နေတယ်တော့ဘယ်လိုကလေးပမာများဆိုရင်အဲ့နှစ်ခုကတော့နေတကြတဖြည်းဖြည်းစိုးနေတယ်ပေါ့လေအဲ့တော့ဆေးရုံကလည်းတော်တော်မလာပါနဲ့လက်မခံဘူးဒီလိုဆရာဝန်နဲ့တိုင်မဲပြီးပါစေးတောင်းအောင်မယ်ဟောင်းဖုန်းဆက်ပြီးတော့မေးပါဆိုပြီးတော့အဲ့လိုပဲညချက်ထုတ်ထားတယ
် Virginia Maryland ပြည်နယ်နဲ့ Washington DC မှာတော့ virus ကူးစက်မှုနှုန်း New York ကလောက်မဆိုးပေမဲ့တနေ့တနေ့ကူးစက်မှုအရေအတွက်တိုးလာနေတဲ့အတွက်လူတွေကိုအိမ်ထဲကနေအပြေမထွက်ဖို့ပြင်းထန်တဲ့အနေကျညာချက်တွေကိုတက်ဆိုင်ရာပြည်နယ်အစိုးရတွေကတနင်္လာနေ့အင်္ဂါနေ့တွေမှာအသီးသီးထုတ်ပြန်ခဲ့ကြပါတယ်။ဒီအမိန့်ထုတ်ပြန်ချက်တွေဘလောက်ထိပြင်းထန်တယ်လဲဆိုတာကိုတော့ Virginia မှာနေထိုင်တဲ့ကိုဇော်ဝင်းကအခုလိုရှင်းပြပါတယ
်။ဘလောက်ထိပြင်းထန်တယ်ဆိုတော့သဘောအဖြစ်ပေါ်တယ်ဒံပေးဒံကျဲစနစ်ဆိုတဲ့သဘောပေါ့နော်။ထုတ်ပြန်ချက်မှာသဘောအဖြစ်တန်းရထားတဲ့ချီပြီးရောကျင်းကျက်သဘောအဖြစ်တော့ကျွန်တော်အခွင့်ပြုထားတယ်ရှိပါတယ်เนาะအဲ့မှာသူကအကန့်ခွဲလူခွဲပြီးတော့အထုတ်ပြန်ထားပါတယ်ဥပမာဆိုတာမန်လူကြီးကတော့အဲ့ဒါကိုအပြေဝါနာဟိုလိုက်နာမယ်ဆိုတဲ့သဘောဒီဆိုရဝင်းတန်းဒီဥမာရဲတို့ဟိုစစ်တပ်ကဟိုဘာလို့အဲ့လိုမျိုးပေါ့เนาะဒီပြည်သူဟိုဂျမ်းမာရဲလို့သမားတွေသူတွေကတော့ဟလာသူတို့လုံငန်းတာဝန်ထမ်းဆောင်ဖို့တော့သူတို့ကပေါ့ပိုင်းချီတယ်ကျွန်တော်တို့ဟိုတာမလူကြီးအားဖြစ်တော့ခွင့်ပြုထားတဲ့လုပ်ငန်းရဲ့အထူးသဖြင့်ပေါ့နော်အဲမလုံးမပြည့်မလဲတာမချောင်တာတဲ့လုပ်ငန်းဆောင်ဆောင်တာလေးတွေရုပ်ဖို့တော့သူခွင့်ပြုထားပါတယ
်ဟုတ်ကဲ့အဲ့တော့ပြည်သူတွေဘက်ကဒီအမိန့်ထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားကိုဘယ်လိုတွေ့ရလဲရှင
်ဒီမှာကကျွန်တော်တို့ဟာဒီဒီပညာပေးမှုဟာခြေပြန့်တယ်ကျွန်တော်တို့ကကျွန်တော်တို့ကဆိုရရတောင်းလို့ပြောမှာရှားနိုင်ငံဒီမှာဘယ်လိုလုပ်ခဲ့တယ်ဘယ်လိုအထင်းချုပ်ခဲ့တယ်အားလုံးအဲ့ဒီတာတန်းတွေအများကြီးရပြီးမှအခုလိုကျွန်တော်တို့ကအခုမှလုပ်တယ်ဆိုတော့ပြည်သူများကြီးကလည်းဒါသိစိတ်ကြလေးရတယ်ကျွန်တော်တို့ရှိကြပါတယ်ပေါ့နော
် Washington Post သတင်းဌာနအပါအဝင်စံချိန်စံနှုန်းမြင့်မာတဲ့စစ်တမ်းကောက်ယူရေးအဖွဲ့နှစ်ခုကပြုစုထုတ်ပြန်တဲ့အချက်အလက်တွေအရCOVID-19 ကပ္ပကတ်ရောဂါကြီးဟာနိုင်ငံရဲ့အရေးပေါ်အခြေအနေဖြစ်တယ်လို့ American ပြည်သူ87ရာခိုင်နှုန်းကလက်ခံတယ်လို့အဲ့ဒီစစ်တမ်းကောက်ယူချက်တွေမှာဖော်ပြထားပါတယ်ရှင်
။ American ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးမှုတွေတိုးလာနေခြင်းပါပဲ။နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲကသမ္မတ Trump အနေနဲ့ဒီကတ်ရောဂါကိုဘယ်လိုကင်ဆယ်ဖြေရှင်းနေလဲဆိုတဲ့လူမှုဆန္ဒခရီးပွဲတစ်ခုလို့ဖြစ်လာနေတဲ့အကြောင်း Bessie Wheeler ကဆွာရာသတင်းပေးပို့ထားတာကိုပြောပြပေးကြပါမယ်။အမေရိကန်နိုင်ငံတော်ကူးစက်ကယောဂါတွေတိုးလာနေချိန်မှာပဲသမတ်ထရမ့်ကတော့အခုလိုအကြက်တဲကာလမှာအင်ယူရောကနေနေတဲ့သတင်းလာရှင်းလင်းပွဲတွေလုပ်ပြီးခေါင်းဆောင်ကောင်းတယောက်ဖြစ်တယ်ဆိုတာကိုပြသဖို့ကြိုးပမ်းနေပါတယ
် World War with a deadly virus success in
the world လူတွေကိုတည်စီနိုင်တဲ့ virus ပုံနဲ့တိုက်ပွဲဝင်နေရတာပါဒီတိုက်ပွဲကိုနိုင်ဖို့အတွက်ရုပ်စုပေါင်းအင်အားတွေမေတ္တာတရားနဲ့တာဏိထန်ခိုင်မာမှုတွေအတိအဝရှိဖို့လိုအပ်ပါတယ်
အခုလက်လောမှာတမတ်ထရမ့်ကသူ့ရဲ့နေစဉ်သတင်းစာရှင်းလင်းပွဲတွေပေါ်လူလူထောက်ခံမှုတွေနဲ့ပတ်သက်ပြီး Twitter မှာကြွားနေတာကြောင့်တမတ်ထရမ့်ကဒီကတ်ရောဂါကိုနိုင်ငံရေးအရသုံးချနေတယ်လို့ Texas V နဲ့တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခ Shannon O'Brien အပါအဝင်တချို့အကဲကတ်တွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
we shouldn't care what the ratings are.
ဒါရဲ့နေစဉ်သတင်းစာရှင်းလင်းပွဲပေါ်လူလူထောက်ခံမှုနဲ့ပတ်သက်ပြီးကျွန်တော်တို့ကလူစိတ်တင်တယ်လို့ထင်ပါဘူး။ဒါပေမဲ့သူကတော့အမေရိကန်ပြည်ထောင်စုမှာလူဘယ်လောက်သေဆုံးနေတယ်လဲဆိုတာတဲ့သူလုပ်နေတာတွေပေါ်လူလူကဘယ်လောက်ထောက်ခံမှုရှိမရှိဆိုတာကိုပို့ပြီးတော့စိတ်ဝင်စားနေပုံရပါတယ်။
အခုဆိုရင်တမထမဟာယူကောက်ပွဲအောင်နိုင်ရေးမဲဆွယ်စီယုံနာတွေကိုမလုပ်တော့ပဲအရင်စားအင်ဗီရိုနေစဉ်သတင်းစာရှင်းလင်းပွဲတွေလှုပ်လာနေတယ်လို့ဗာဂျီးနီးယားတက္ကသိုလ်နိုင်ငံရေးလေ့လာမှုဌာနကလယ်ရီဆဘာတိုကပြောပါတယ်
Trump is certainly using these pressures to advance his own
agenda. ဒါပေမဲ့ယူကောက်ပွဲမှာပြန်ရွေးခံရဖို့အတွက်အဲ့ဒီသတင်းစာရှင်းလင်းပွဲကိုအသုံးချနေတာသိကြပါတယ်။အခုဖြစ်နေတဲ့ကာယောဂါနဲ့ပတ်သက်ပြီးသူကအဓိကလူဖြစ်နေကြတယ်။ခုလိုလုပ်နေတဲ့အတွက်သူ့ကိုထောက်ခံသူများလာလိမ့်မယ်လို့ထင်တယ်။ဒါကအတိုင်းအတာတစ်ခုထိလည်းအလုပ်ဖြစ်နေပြီးသူ့ကိုထောက်ခံမှုရှားနိုင်လို့နည်းနည်းတက်လာပါတယ်
။အင်ဂျီရိုနေတဲ့သတင်းစာရှင်းလင်းပွဲတွေမှာအစိုးရရဲ့ကာယောဂါတိုက်ဖျက်ရေးလုပ်ငန်းတွေကိုထောက်ခံတဲ့ပုဂ္ဂလိကကုမ္ပဏီတွေရဲ့အမှုဆောင်အရာရှိတွေကိုလည်းအဲ့တဲ့အဖြစ်နဲ့မကြာခဏခေါ်ထားလို့ရှိပြီးဒီထဲမှာနှာခေါင်းစည်းတွေကိုထုတ်ဖို့ပြင်နေတဲ့ My Pillow ခေါင်းကုမ္ပဏီအမှုဆောင်အရာရှိချုပ် Mike Lindell ပါဝင်ပါတယ
်။ God gave us grace on November 8th.
ကျွန်တော်တို့ကလည်းကျောင်းကိုကြောက်မှုအတွက်2016ခုနှစ်လူဘာလ10ရက်နေ့ဖျားသခင်ကကျွန်တော်တို့ကိုကောင်းချီးပေးတော်မူခဲ့ပါတယ
်။တမိုင်းကြောင်းတွေရတော့အခုလိုအချက်တဲတွေဂျုံနေရတဲ့ကာလတွေမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတွေကပို့ပြီးတော့အသာစီးရလိမ့်ရှိပါတယ်။အခုလေသမထွန်ဟာသူ့ရဲ့သမတတန်းတွင်လူလူထောက်ခံမှုကိုအများဆုံးရရှိလာနေပြီးဒါကိုအခွင့်အရေးတစ်ခုအဖြစ်အနေနဲ့အမိအယအသုံးချသွားဖို့ရှိနေတယ်လို့ Larry Sabato ကပြောပါတယ
် If he were more disciplined and if he stuck to the facts rather than inventing things
သူအနေနဲ့ကရှုပ်ထွေပြီးပြောနေတယ်ဆိုတာလိုက်နိုင်ရမယ့်စီးကျန်းတွေနဲ့ပုံပြီးလိုက်နိုင်အချက်နဲ့အမှန်တမ်းပြောမယ်ဆိုရင်အခြေခံကိုလာလာစဉ်းစားပါတယ်သူအနေနဲ့အပြည့်အစုံတိုင်းမှာဟုတ်ကဲ့ကြာပါတယ်တဘာဖြစ်ထပ်အရွေးခံရဖို့အတွက်ထောက်ခံမှုရပိုင်းတို့နည်းနည်းထပ်ရဖို့လိုပါတယ
်။ဒီကောက်ပွဲမှာအနိုင်ရဖို့အတွက်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့ပတ်သက်ပြီးထရမ့်ရဲ့ကင်တွေဆောင်ရွက်ပုံလေးဟာမစင်မကျင်တဲ့ဆိုးဝါးမားရင်းနေတယ်လို့ပုံဖော်တာတွေကိုလည်းရင်ဆိုင်ဖြေရှင်းဖို့လိုနေပါတယ်
။ဒီကိုရိုနာဗိုင်းရပ်စ် This is their new hopes.
တမားထောက်မြေရွေးကောက်ပွဲအွန်လိုင်းအဖွဲ့ကတော့ရုပ်သံလိုင်းတွေအနေနဲ့နိုင်ငံရေးလှုပ်ရှားမှုကော်မတီကဒီမိုကရက်ပါတီရဲ့သမ္မတလောင်းကိုထောက်ခံတဲ့ကြော်ညာထုတ်လွှင့်တာတွေကိုရပ်တန့်ပေးဖို့တောင်းဆိုထားပါတယ်။တချိန်ထဲမှာပဲသမ္မတ Trump ကတော့နေ့စဉ်တိုက်ရိုက်ထုတ်လွှင့်နေတဲ့ကိုရိုနာဗိုင်းရပ်စ်အရေးသတင်းစာရှင်းလင်းပွဲကိုဆက်လက်ဦးဆောင်သွားဖို့ရှိပြီးတော့ဒါအပြင်သူပြန်ပြီးရွေးကောက်ခံရရေးပြောဆိုနိုင်တဲ့အားကောင်းတဲ့နေရာတစ်ခုလည်းဖြစ်လာနေပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
အခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မှာပြတ်ထွက်လို့တင်ပြလိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားမှုအတွက်တရုတ်ကွန်မြူနစ်ပါတီမှတာဝန်ရှိတယ်လို့ကာဒီနယ်ဘိုပြောကြားခြင်းဆွဲခေါင်းစဉ်နဲ့ asianews.it မှာရေးသားထားတာဖတ်ရပါတယ်။ဒီကာယောဂါကြောင့်ဖေးကျေပျက်စီးခဲ့ရမှုတွေအတွက်တရုတ်ကွန်မြူနစ်ပါတီဟာတစ်ကမ္ဘာလုံးကိုဝန်ချတောင်းပန်ရမယ်၊ရောကြီးပေးရမယ်လို့ရန်ကုန်ခရီးရန်ဂန်ကျုပ်ဖုန်တော်ကြီးကတောင်းဆိုလိုက်ကြောင်းရေးသားထားတာဖြစ်ပါတယ်။တေကွန်နပါတီအစိုးရဟာကျင်းဝတ်သိခါအရာတာဝန်ရှိတဲ့သူတို့ရဲ့လုဆောင်ချက်နဲ့လုပ်တင်တာကိုလှုပ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ကြောင့်ကမ္ဘာတစ်ဖန်လူသက်တွေဆုံးရှုံးခဲ့ရပြီးတရုတ်ပြည်သူတွေဟာဖိနှိပ်ချုပ်ချယ်တဲ့အစိုးရရဲ့စားကောင်တွေဖြစ်နေရသလိုပဲဒီဗိုင်းရပ်စ်ရဲ့ပထမဆုံးစားကောင်တွေဖြစ်ခဲ့ရတယ်လို့ကာဒီနယ်ဘိုပြောကြားကြောင်းသူတို့ဖော်ပြပါရတယ်။ဘိုဒူးနေညမှာထုတ်ပြန်ခဲ့တဲ့ကာဒီနယ်ရှော့စ်ဘူရဲ့ပွင့်ပွင့်လင်းလင်းနဲ့ဒေရိုးရေးသားတဲ့ဒီဆွေးချက်ဟာဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဝူဟန်ကစတင်လာခြင်းကလေးကပထမဆုံးအချိန်အဖြစ်ခရီးရန်ဘာသာရေးအကြီးအကဲတူစီကတရုတ်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လိုက်တာဖြစ်ပါတယ်တရုတ်အာဏာပိုင်တွေဟာဒီကပေးစုကြီးရဲ့အန်ဒီယေကိုသတိပေးဖို့ထောက်ပြဆော်ဩခဲ့ကြတဲ့ဆရာဝန်တွေသတင်းသမားတွေပညာသက်တွေကိုနှုတ်ပိတ်ခဲ့ပြီးဝူဟန်နဲ့ဟူဘေးဒေသတို့ကိုပိတ်ဆို့ထားရမယ့်ကိစ္စကို January 23ရက်နေ့တိုင်အောင်စောင့်ဆိုင်းနေခဲ့တဲ့အတွက်လဲတရုတ်နိုင်ငံရဲ့အနာအစီဆုံးသမ္မတ Xi Jinping ကိုတိုက်ရိုက်ဆွဆွဲပြစ်တင်ထားပါတယ်။အကယ်၍သာတရုတ်အစိုးရရသက်တတပတ်နှစ်ပတ်ဒါမှမဟုတ်သုံးပတ်စောပြီးတာဝန်ကြီးကြီးလှုပ်ဆောင်ခဲ့မယ်ဆိုရင် virus ကူးစက်ခံရသူအရေအတွက်ဟာ66ရာခိုင်နှုန်း76ရာခိုင်နှုန်း95ရာခိုင်နှုန်းအထိအစီအစီရောကျစေခဲ့မှာဖြစ်တယ်လို့လဲကာဒီနယ်ဘူကပြောကြောင်းတောက်နှုတ်တင်ပြထားပါတယ်။ဒီဖြစ်ရပ်တွေဟာတရုတ်ကွန်မြူနစ်အစိုးရရဲ့ criminal negligence လို့ခေါ်တဲ့ရာဇဝမှုမြောက်သောပြက်ကွက်မှုနဲ့ဖိနှိပ်ချုပ်ချယ်မှုတို့ပဲဖြစ်တယ်လို့လည်းဆိုထားပါတယ်။ဒါအပြင်တရုတ်အစိုးရဟာဗ ဘာသာရေးလွတ်လပ်မှုကိုနှိကွတ်တာထောင်နှင်ချီရဲ့ခရီးရန်ဖျားကြောင်းတွေကိုဖြစ်စီရာမွတ်စလင်တွေကိုအလုပ်ကျန်းစခန်းတွေမှာအကျဉ်းချထားတာယုံကြည်ချက်မတူသူတွေရှေ့နေပညာတတ်တွေကိုဖိနှိပ်ချုပ်ချယ်တာစတာတွေကိုလည်းပဲလုပ်ဆောင်နေတယ်လို့ထောက်ပြပြီးဒီကွန်မြူနတီပါတီဟာကမ္ဘာကြီးတစ်ခုလုံးအတွက်ထင်ကြမှုတရားဖြစ်တယ်လို့လည်းဆိုထားကြောင်းရေးသားပါတယ်သတင်းလိန်တွေကိုနှိကွတ်တဲ့အနေန www.coronavirus.org မှာဖတ်ရပါတယ်ဒီပိတ်ပင်မှုတွေပြန်ဖွင့်ပေးပြီးသတင်းလောကကိုစင်ဆာလုပ်ဖြတ်တောက်ဖို့အထောက်အကူမှုတွေရပ်ဆိုင်းပေးခြင်းလည်းလို့ရေးသားထားတာဖြစ်ပါတယ်ဒီလိုပိတ်ပင်တာဟာ COVID-19 အရေးပေါ်အခြေအနေကြောင့်မြန်မာနိုင်ငံအဝေးဆက်သွယ်ရေးဥပဒေပုံမှန်89အရအာဏာပိုင်တွေကလုဆောင်တာဖြစ်တယ်လို့တယ်လီနော့ရဲ့ကြီးညာချက်ကိုကိုကဖော်ပြပါရယ် fake news လို့ခေါ်တဲ့သတင်းဒုသတင်းလိမ်တွေဖြန့်ချီတဲ့ဆိုတဲ့အကြောင်းပြချက်နဲ့သတင်း website တွေကိုပိတ်ပင်ထားတာချက်ချင်းပြန်ဖွင့်ပေးတဲ့နယ်ဒီလိုပိတ်ပင်ထားတဲ့အမိန့်အာဏာတွေဟာနိုင်ငံတွင်းသတင်းလွတ်လပ်ခွင့်နဲ့ပွင့်လင်းတဲ့ဝေဖန်မှုကိုချုပ်နှိမ်သွားစေမှာဖြစ်ပြီးပြင်းထန်တဲ့ censor ဖြတ်တောက်မှုနဲ့သတင်းသမားတွေကိုဒုက္ခပေးနှောက်ယှက်နေမှုတွေဟာလည်းစစ်အုပ်ချုပ်ရေးကနေရွေးကောက်ခံအုပ်ချုပ်ရေးစီကူးပြောင်းနေတဲ့ကိစ္စကိုရဆိုင်သွားစေလိမ့်မယ်လို့ CBG စစ်တောင်အရှကုစလေရှွန်ခရစ်ပင်ကပြောကြားကြောင်းဖော်ပြပါရယ် CBG ရဲ့တောင်းဆိုချက်ကိုမြန်မာနိုင်ငံပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကလက်လော့တုံ့ပြန်မှုမရှိသေးဘူးလို့လည်းပြောထားပါသေးတယ်လွတ်လပ်တဲ့ပြည်တွင်းသတင်း website တွေဖြစ်ကြတဲ့ Development Media Groups, Ninja News, Mandalay In-Depth News, Mekong News နဲ့ Voice of Myanmar တို့ဟာဒီပိတ်ပင်ခံရတဲ့အထက်မှာပါဝင်တယ်လို့PRD ကိုကိုကဖော်ပြထားပါတယ်ကျွန်တော်ကြောက်စံတာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။
ဘုရားဦးအောင်ခင်ရဲ့မျက်မှောက်ရေးရာသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဦးကပလန်တင်နဲ့စီးပွားရေးဈေးညံစားတဲ့စီမံကိန်းတွေမပေါ်ခင်ကတည်းကမြန်မာပြည်မှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေစီးပွားလာရှာနေကြတာဖြစ်ပါတယ်။တရုတ်ကစီးပွားရှာလာတဲ့အတွက်လက်နက်ကင်အဖွဲ့တွေနဲ့ခရိုနီဒဇုအကျိုးမြတ်ခံစားကြရပါတယ်။စီးပွားရေးဈေးညံအကောင့်ထဲပေါ်လာရင်ရောအရင်တိုင်းဖြစ်လိမ့်မလားဆိုပြီးစိုးရိမ်မှုတွေရှိကြတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ပုဂ္ဂပရံအကြောင်းတရုတ်သမ္မတရှီချိတ်ဖင်က2013မှာပထမဆုံးကြီးညာတာမှု9နှစ်လောက်ရှိသွားပါပြီ။လွန်ခဲ့တဲ့အနှစ်2000ကျော်ကရှိခဲ့တဲ့တရုတ်ရဲ့အနောက်တိုင်းဆက်သွယ်ရေးလမ်းကြောင်းကိုပြန်လည်တည်ဆောက်မယ့်ရည်ရွယ်ချက်ဖြစ်ပါလေ။ရှင်းလုံးကလို့ကုန်းလမ်းတွေမကတော့ပဲရည်ကြောင်းကပါဆက်သွယ်မှာဖြစ်ပါလေ။တရုတ်လိုအီဒိုင်အီလူလို့ခေါ်ပြီးကမ္ဘာတစ်ခုလမ်းတစ်ခုလို့အဓိပ္ပာယ်ရပါလေ။နိုင်ငံပေါင်း100ကျော်နဲ့လူဦးရေ3,400ကျော်ကိုဆက်သွယ်ပြီးတရုတ်စီးပွားရေးကိုဘက်ဆုံးမြင့်တင်မှုရည်ရွယ်တဲ့စီမံကိန်းကြီးဖြစ်ပါလေ။ပုဂ္ဂပလမ်းကြောင်းစစ်မှာစီးပွားရေးဇင်းကြံ6ခုရှိတယ်လို့2019ကမ္ဘာ့ဘဏ်ဒေတာချက်မှာဖော်ပြပါလေ။ဒီထဲမှာတရုတ်မြန်မာဘင်္ဂလားဒေ့ရှ်စီးပွားရေးဇင်းကြံဟာအဓိကလမ်းကြောင်းတစ်ခုဖြစ်ပါလေ။ဖွံ့ဖြိုးမှုအနည်းဆုံးတရုတ်ပြည်နယ်တွေထဲမှာယူနန်နဲ့ပတ်ဝန်းကျင်မှုယူနန်ဖွံ့ဖြိုးရေးနဲ့တရုတ်မြန်မာစီးပွားရေးဇင်းကြံဟာဆက်ဆံနေပါလေ။ဒါပေမဲ့ဖွံ့ဖြိုးမှုအနည်းဆုံးလို့သတ်မှတ်ခံရတဲ့ယူနန်ပြည်နယ်ရဲ့စီးပွားရေးပမာဏဟာမြန်မာစီးပွားရေးတဲ့၄ဆလောက်ကြီးမှပါတယ်။မြန်မာကိုဖြတ်သန်းတဲ့ပုဂ္ဂပလမ်းကြောင်းဟာတရုတ်မြန်မာစီးပွားရေးဇင်းကြံဖြစ်လာပါတယ
်။ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတိုးချဲ့ဖို့အတွက်တည်ယူပို့ဆောင်ရေးလမ်းကြောင်းတည်ဆောက်တာဖြစ်ပါတယ်။ကုန်လမ်းဆက်သွယ်ရေးကိုဦးစားပေးတဲ့အစီအစဉ်ဖြစ်တာမို့နေဆက်ကုန်သွယ်ရေးအချက်အချာနေရာတွေဟာကျန်ဒေတာတွေထက်ပိုပြီးကြီးပွားလာမဲ့သဘောရှိပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံမှာရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်နဲ့ချင်းရွှေဟော၊က
ချင်းပြည်နယ်ကကံပိုက်တီစတဲ့နေဆက်စခန်း၃ခုကိုစီးပွားရေးပူးပေါင်းဆောင်ရွက်မှုဇုံအဖြစ်သတ်မှတ်ထားပါတယ်။တိုင်းရင်းသားလက်နက်ကိုင်လှုပ်ရှားတဲ့နယ်မြေဖြစ်လို့သူတို့နားလည်မှုနဲ့လှုပ်ထားတဲ့တရုတ်စီးပွားရေးလုပ်ငန်းတွေလည်းရှိပါတယ်။ဈေးညံမှာပါဝင်တဲ့ကံပိုက်တီနဲ့ပန်ဝါဟာအစိုးရတပ်လက်အောက်ခံလေကြားစောက်တပ်ဖြစ်တဲ့ NDAK ထိန်းချုပ်တဲ့နယ်မြေဖြစ်ပါတယ
်။တရုတ်မြန်မာစီးပွားရေးဈေးညံကိုမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင်ကုမ္ပဏီကြီးတွေအကောင့်ထဲပို့ဖို့စီစဉ်နေတုန်းဖြစ်ပေမဲ့ပုဂ္ဂလိကတရုတ်လုပ်ငန်းရှင်နဲ့တိုင်းရင်းသားလက်နက်ကိုင်တွေပူးပေါင်းပြီးဖျံစာတပ်ထုတ်ယူလာတာကြားပါပြီ။အခုမှစိုက်ပျိုးရေးဘက်ကိုရောက်လာတာပါ။တရှုငပြောစိုက်ပျိုးရင်ဒီနေ့အတွင်းပြီးပွင့်တာမှုအများအဆုံးမြန်မြန်ရပါတယ်။ဒါကြောင့်တောရှင်ပြည်စိုက်ခင်းတွေလို့တို့တောပြုံးတာလည်းရှိပါတယ်။ဝိုင်းမော်မြို့နယ်မှာ2009ကတရုတ်ရဲ့တရှုငပြောစိုက်ခင်းဧက6000ကျော်ရှိရာက10နှစ်ကြာတဲ့အခါ2018မှာဧက3000ကျော်အထိတိုးပွားလာပါတယ်။တရှုကားချငပြောအမျိုးအစားထုတ်လို့ရမှာဓာတ်မြေဩဇာနဲ့ပိုးစပ်ဈေးကိုအဆက်မပြတ်သုံးဆွဲရတာကြောင့်ဒေသဆိုင်ရာရေအေးမြစ်ကိုထိခိုက်နိုင်ပါတယ်
။ကချင်ပြည်နယ်တရုတ်နယ်စပ်ဒေသမှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံနေတာကြားလာပြီးဖြစ်ပါတယ်။ဩဇာအာဏာရှိသူတွေနဲ့ငွေရင်းရှိသူတွေရဲ့အကျိုးစီးပွားကိုမြှင့်တင်နေတာထင်ရှားပါတယ်။စိုက်ပျိုးရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကချင်ပြည်နယ်အစိုးရနဲ့ယူနန်ကုမ္ပဏီတချို့ဖက်ဆက်လုပ်ကင်နေတဲ့မြေကြီးနားစီးပွားတိုးတက်ရေးဆောင်ဆိုတဲ့စီမံကိန်းကိုလည်းတရုတ်မြန်မာစီးပွားရေးဈေးညံမှာအရေးကြီးကြောင်းတရုတ်ဘက်ကဖော်ပြပါတယ်ယူနန်ပြည်နယ်ထန်ချုံကတရုတ်ဝန်ထမ်းတွေအသေးစိတ်လေ့လာပါတယ်မြေကြီးနားအနောက်ဘက်၈မိုင်အကွာလီရိုလမ်းမအနီးကမြေအေက4,900ကျော်မှာဒေါ်လာတန်300ရင်းနှီးမြှုပ်နှံမဲ့စိုက်ပျိုးရေးစီမံကိန်းဖြစ်ပါတယ်မြေကြီးနားမှာတော့နန်ကျင်စီးပွားရေးဆောင်အဖြစ်နဲ့လဲလူသိများနေပုံရပါတယ
်မြေကြီးနားစီးပွားပျိုးရေးဆောင်ကိုယူနန်ကုမ္ပဏီတွေဖြစ်တဲ့ထန်ချုံအုပ်စုပေါ့ချာဟောင်ရဲ့အုပ်စုကချင်းပြည်နယ်အစိုးရတို့နားလည်မှုစာချုပ်လွှာရေးထိုးပြီး2019ကလေးကစတင်အကောင့်တွေပေါ်လာတာဖြစ်ပါလေ။မြစ်ကြီးနားထန်ချုံကားလမ်းကိုလည်းစောက်လို့နေပါလေ။တကယ်တော့တရုတ်တွေကချင်းပြည်နယ်မှာစီးပွားရှာနေကြတာစေအစိုးရခေတ်ကလေးကဖြစ်ပါလေ။တရှုငပြောစိုက်ပျိုးမှုကြောင့်ဝိုင်းမော်မြို့နယ်မှာတရုတ်နိုင်ငံသားဥယျာဉ်များပြားလာတယ်လို့လွန်ခဲ့တဲ့နိုဝင်ဘာလထုတ်မြစ်ကြီးနားသတင်းဂျာနယ်မှာပေါ်ပြပါလေ။ဝိုင်းမော်မြို့နယ်စိုက်မှာစိုက်ပျိုးတဲ့တရှုငပြောတွေကို24ဘေးကားကြီးတွေနဲ့တည်ယူပို့ဆောင်ပြီးကံပိုက်တီကိုပို့ပေးပါတယ်။စီကားမရှိကားပေါင်းတာတွေရှိလာပေမဲ့ဝိုင်းမော်မြို့ဟာစီကားလာပြီးစီးပွားရေးအခြေအနေကောင်းလာတယ်လို့ဆိုပါတယ်။လွယ်ကျင်တဲ့ကံပိုက်တီနယ်စပ်ဂိတ်တွေဟာတရုတ်အများဆုံးဝင်တဲ့နေရာတွေဖြစ်ပါလေ။ထန်းချုံကိုယူနိုက်ရဲ့ထပ်ပေါက်အထူးအနေနဲ့တရုတ်ဘက်ကသတ်မှတ်ထားပုံရပါတယ်။ပြိပကဒေသမှာယင်းနီမြုံလန်လာတာကြာပြီဖြစ်တဲ့တရုတ်တွေဟာမိမိလုပ်ငန်းကိုဘယ်လိုအကောင့်တွေဖော်ရမယ်ဆိုတာကိုသိရှိနေပုံရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ကူးစက်မှုတဟုန်တိုးမတက်ရေးအကြောင်းကိုတင်ပြထားပါတယ် COVID-19 ကမ္ဘာကပ်ရောဂါကြီးမြန်မာနိုင်ငံမှာလည်းကပ်ရောဂါကြီးအဖြစ်ကူးစက်လာနိုင်ခြင်းများတဲ့အချိန်မှာလက်ရှိသေဆုံးနှုန်းကစိုးရိမ်စရာဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။နောက်တစ်ဆင့်ထိမနိုင်သိမရ crisis အဆင့်မရောက်ရအောင်ပြည်သူအစိုးရအလှရှင်နဲ့ဖွဲ့တွေအားလုံးဘလို့အမြန်ဆုံးဝိုင်းလုံးသစ်ပါလဲ။ဒီအကြောင်းအရေးပေါ်အထူးကုနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်။ဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီကမ္ဘာကပ်ရောဂါကြီး COVID-19 ကမြန်မာနိုင်ငံမှာလည်းဒီကပ်ရောဂါကြီး big outbreak ပေါ့ဆရာနော်အဲ့ဒီအဆင့်အထိကိုဖြစ်လာတဲ့နေ့အလားလားများနေပြီးတော့ကျန်းမာရေးဝန်ကြီးဌာနကမကြာခင်ထုတ်ပြန်ပြီးမှာပဲဒီရောဂါဖြစ်တဲ့သူကနည်းနည်းချင်းပိုများလာပြီးတော့သေဆုံးသူကစရှိလာတာအတွက်ဆရာကြီးဒီတခြားနိုင်ငံတချို့မှာလို့ထိမ့်နိုင်သိမ့်မရဒီ crisis လို့ခေါ်တဲ့အဆင့်ပေါ့နော်ရောက်မသွားအောင်အမြန်ဘလို့လုပ်တင်နေဆိုတော့စပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော် COVID-19 positive case အခုဖြစ်လာတာ15ရောက်တော့ရှိပါနော်အဲ့ဒီမှာမှတရုတ်စတင်ပြီးတော့ပြေဆုံးပြီဆိုတဲ့အခါကျပြေဆုံးမှုနှုံးနဲ့တွေ့ရင်တော့ပဲပထမပိုင်းမှာတကယ်အလားမင်းတကယ် data တွေဖြစ်ပါလိမ့်ဒါကြောင့်မို့ကျွန်တော်ကဓမ္မိုင်နဲ့အားလုံးဝန်ကြီးဌာနရဲ့ရေမကြီးစုစီကြီးရေပေါ်ဌာနမှာတာဝန်ထမ်းဆောင်နေတဲ့အချိန်မှာဒီ COVID-19 နဲ့ပတ်သက်တဲ့လူနာတွေတန်လျာရှိတဲ့လူနာတွေဒါတပွဲပွဲနဲ့တိတိတိတိတိုးလာတာတွေ့ရတိုးလာတဲ့အချိန်မှာပောက်ကွဲပြီးတော့တကယ်ကိုတခုံတို့ဟိုအထူးသဖြင့်တော့ ဒီမှာဒီဘက်နှစ်ပတ်တွင်မထိနိုင်ရလို့ရှိရင်ရှားနိုင်ငံတွေမှာဆိုရင်ဒီလိုတဘုံတို့တိုးတက်လာတော့ဥပမာတွေရရှိတာနော်ဆိုပင်ချာနီးနဲ့ပြောရင်တော့ဒီ craft တစ်ခုဆွဲကြည့်ရင်အပေါ်တနည်းကိုဒီနေ့ဆယ်ယောက်ကနေတရားနေတထောင်ဆိုတာမျိုးချက်ချင်း exponentially တက်လာတာနဲ့အမြတ်နိုင်ငံတွေရဲ့ကျမကြီးဆောက်ရှောက်မှုတွေကိုပြတ်သွားတာကိုတွေ့ရတော့ဒီ COVID-19 ကိုထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတွေရဲ့ဥပမာတွေကိုကြည့်မယ်ဆိုရင်ဒီ craft ဆိုတဲ့သဘောကတော့ဒီ craft ဆိုလို့ရှိအပေါ်ကိုထောင်တက်မယ်စားဒီနေ့ကဒီနေ့ပထမတစ်ဆင့်မှာ10ယောက်ကနေ9ယောက်ကနေ10ယောက်ကနေ10ယောက်ဒီလိုနဲ့ယုတ်တိရဲ့အများကြီးမများလာအောင်ထိန်းချုပ်ဖို့ကသူကအဓိကအနေနဲ့ strategy international မှာကျင့်သုံးလာတောင်ကိုရီးယားတို့ဂျပန်တို့စင်ကာပူတို့ဆိုဒီကျင့်သုံးတဲ့နည်းနဲ့တပြေးတပြေးနဲ့ COVID-19 ကိုသူကထိန်းချုပ်နိုင်လာတဲ့အဆင့်ကိုရောက်လာတာကိုတွေ့ရတာပေါ့တကယ်လို့တော့ကျွန်တော်တို့ကတခုံတို့ graph ကအပေါ်ယုတ်တိရဲ့သာထောင်တက်လာမယ်ဆိုရင်အဲ့ဒီအချိန်မြေတိုးတက်တဲ့နိုင်ငံတွေမှာတော့မှဥပမာအီတလီတို့အမေရိကတို့တော့မှ crisis ဖြစ်သွားတာကျွန်တော်တို့ရဲ့ဈေးရတဲ့နိုင်ငံမျိုးမှာဒီလိုတခုံတို့မြင့်တက်သွားတဲ့အချိန်မျိုးကြုံရင်အများကြီးထိခိုက်ဖို့ရှိတယ်လို့ကျွန်တော်ကထင်ပါတယ်
ဟုတ်ကဲ့အဓိကတော့ဒီဆရာတို့ဆေးရုံတွေကနေပြီးတော့ကောင်းကောင်းကုပေးနိုင်တဲ့လူနာအနေထားမှာထိန်းထားနိုင်ဖို့ပေါ့ဆရာနော်တခုံတို့ယောဂကုသတူတွေတက်သွားတာမျိုးဟုတ်ကဲ့ဒီဖြည်းဖြည်းချင်းနည်းနည်းချင်းညင်ညင်တသာလေးဖြစ်အောင်ထိန်းထားတဲ့သဘောပေါ့ဆရာနော်
ဟုတ်ကဲ့တကယ်တော့ဒီနိုင်ငံတကာရဲ့ကျန်းမာရေးဝန်ကြီးဌာနကလည်းမတည်ရင်ရှိပါဆေးရုံရဲ့စွမ်းဆောင်နိုင်မှုဟာဥပမာတရင်တစ်ထောင်ဆေးရုံဆိုရင်ဒီတစ်ထောင် capacity ပဲရှိမှာပဲအဲ့ဒီအချိန်မှာ COVID-19 တရားကိုကုပေးနိုင်တယ်ဆိုရင်အဲ့ဒီတနေ့ကိုတရားအောက်ပုံမှန်လာနေရင်ဆေးရုံရဲ့လုပ်ငန်းတွေကပြတ်မှာမဟုတ်ဘူးပေါ့နော်တနေ့ကိုတစ်ထောင်လာရင်တော့ဆေးရုံရဲ့လုပ်ငန်းတွေကပြည့်စည်ရင်ကျွန်တော်တို့ဟိုအစိုးတခုလိုပဲပေါ့နော်ဟိုပို့သူတော်လေးတောင်မွေးရကူလို့ရပါမယ်ဒီလိုတောင်မွေးနဲ့တူတဲ့ကျွန်တော်တို့ရဲ့စေကူတမှုလုပ်ငန်းတွေပြိုကွဲသွားရင်ဘူးမပြန်ကယ်လို့မရတော့ရဲ့အခြေအနေမျိုးရောက်တဲ့အခါမှာမနိုင်မနေနဲ့ခုလိုမျိုးဖြစ်နေတဲ့အီတလီလိုတချို့ဥရောပနိုင်ငံတွေလိုအသေးပြောက်နေများဒီကြားတဲ့ကျန်းမာရေးဝန်ထမ်းတွေပါပါဒီလိုအခြေအနေမျိုးတွေရုံသုံးကားအခြေအနေမျိုးမရောက်ဖို့ကိစ္စကဒီ positive ဖြစ်ပြီးတော့ဆေးဝါးနေကုသပေးရမယ့်လူနာအရေးအတွက်ရုပ်တရက်မများလာဖို့အရေးကြီးဆုံးချက်ဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဖြည်းဖြည်းချင်းလူနာတွေကိုထိန်းထားနိုင်အောင်လို့အဓိကဘာလုပ်ဖို့လိုလဲဆရာ
ကိုဗစ်ဗိုင်းရပ်စ်ဆိုတာကလူတွေကိုတယောက်ကနေတယောက်ကိုကူးပြီးတော့လူနာရေအတွက်ကိုများအောင်လုပ်ပေးတဲ့ပိုးပေါင်းပေါ့နော်တကယ်အဓိကချက်တော့မဲ့နေရတော့ကိုရှိမှတွဲကပ်ပြီးတဲ့ဗိုင်းရပ်စ်ဖြစ်သမှုသူများရှိမှတွဲနေတဲ့ဗိုင်းရပ်စ်ဖြစ်ကိုရှိကသူများရှိနေရအောင်နဲ့သူများရှိကနေကိုရှိမရအောင်ပေါ့နော်ဒါပေမဲ့ဘာဖြစ်လို့ဒီလောက်ပြတ်နေရလဲဆိုတော့အဲ့ဒီလုပ်တဲ့နီးမှာဒီလိုလိုရလည်းပဲကိုကိုတိုင်းကာကွယ်ပေးနိုင်တဲ့အခြေအနေရှိမှကူးစက်မှုရေတက်ကနည်းတော့ပါလေဒီလိုအခြေအနေမျိုးတွေမှာဘယ်လိုမကူးစက်အောင်နေနိုင်မလဲဆိုတာပညာပေးတာတွေနဲ့လူတွေကသိရှိကြတယ်လို့ကျွန်တော်တို့လုံးဝထင်နေဘဝကြီးတွေကလူတွေလည်းသိဒါပေမဲ့နောက်တစ်ချက်ကသိတာသိပြီးတော့မလိုက်နိုင်ဘူးဆိုတဲ့အခါမျိုးတွေမှာသူကပို့ပြီးတော့ပြန်လာတယ်ခုနကကျွန်တော်ပြောခဲ့တဲ့လိုမျိုးထောက်တက်လာမှာထောက်တက်လာမှာဆိုတော့ပညာပေးနေတယ်ချုပ်ပြီးတော့ပြောရမယ်ဆိုရင် stay home ပေါ့မိမိနေနေမှာမိမိကိုယ်တိုင်မိမိရဲ့ကုသမှုအခမ်းအနားရေးအတွက်ကိုမိမိကနေတခြားလူပုံစံနိုင်ရေးအတွက်ကိုဒီနှစ်ခုလုံးအတွက်ကအိမ်တွင်းမှာသာနေကြပါဆိုတဲ့ဥစ္စာကိုဒီကဘာလုံးမှာတရေတိုက်တွန်းနေတဲ့အခါမျိုးပေါ့နောက်တစ်မျိုးကတော့ကိုယ်သာတကယ်လို့ရောဂါအခြေအနေရှိခဲ့မယ်ဆိုရင် mask နှကောင်းစည်းတနည်းကြသုံးဆွဲတာမျိုးတို့ watch ဆိုပြီးတော့လက်ကိုစင်ကြပါဆေးတာတို့ touch ဆိုတာအကြံ mask နဲ့ watch နဲ့ touch ကြီးဆိုရင်တို့အဲ့ဒီက touch ဆိုတာလည်းပဲကျွန်တော်လက်ဆွဲတော့နှုတ်ဆက်ခွင့်မရှိဘူးလေတကယ်တော့လုံးဆက်မယ်ဆိုရင်ပြောဖို့တရားဖြည်းနဲ့ကူတာဖြစ်မှာစိုးလို့နောက်တစ်ခါကျတော့ခုဆိုရင် international မှာလည်းဒီလိုပဲ social distancing ဆိုတာပို့ပြီးတော့အားပေးလာကြတယ်ကျန်းမာရေးအကြောင်းပြအကွာ3မီတာအကွာဒီအကွာနေပြီးတော့ချီတွေ့မှုကိနိုင်နေများဝေးနိုင်နေများဝေးဝေးနေလေလေဆိုတော့သူတပြေတော့လူစုလူဝေးတွေပေါ်လန်တပင်းနေမတော်တာတို့သူတကယ်ကျွန်တော်တို့ဒီစိုးရင်နာရှိသေးတယ်သင်ကြံလို့ဟာမျိုးကိုရှောင်ကျင်ညာပေးဖို့လေချင်းဝါဆရာဝန်နေနေလေတောင်းဆိုချင်တယ်ဘာကြောင့်လဲဆိုတော့အဲ့လိုသာမနေဘူးဆိုရင်ကုသမှုတွေချက်ချင်းကိုပြတ်နံပြီးတော့ခုနကျွန်တော်ပြောခဲ့တဲ့သင်္ချာ graph တစ်ခုလိုပဲဘုံဝင်နေတာအပေါ်ထောင်တက်လာမယ်ထောင်နဲ့ချက်ချင်းကထောင်တက်လာပြီဆိုကျွန်တော်တို့ကျမကြီးစောင့်ရှောက်မှုလုပ်ငန်းတွေအနိုင်မနှင်းဖြစ်နောက်ဆုံးကြတော့ဒီလိုလူကကိုယ့်ရဲ့ကျမကြီးကိုကိုကိုယ်တိုင် view ဆိုက်ပြီးတော့ကိုယ်တိုင်ကိုယ်ရင်းကြီးလို့သူများကကိုယ်ကိုလာပြီးတော့မထွက်ရမဝင်ရလော်ဒောင်းချဒါမှမဟုတ် quarantine center တွေကိုပို့တဲ့အခြေအနေမရောက်ခင်ကိုယ့်အကူ self quarantine ပုံစံမျိုးနဲ့နေခြင်းအပြင်ကိုယ်တိုင်လော်ဒောင်းလုပ်တာအကောင်းဆုံးပါခုနကျွန်တော်ပြောခဲ့တဲ့ဒီယောဂကုသတဲ့လူကြီးတွေအတွက်မိုးပေါ်ထောင်တဲ့လောက်မဖြစ်နိုင်ဒီတိုင်းဒီလိုကူညီရောက်တဲ့ ီလိုထောင်မတက်သွားအောင်ကျွန်တော်တို့ပြည်သူလူထုဘက်ကနေပြီးတော့ဒီလိုလိုက်နာမယ်ဆိုရင်အစိုးရနဲ့အာဏာပိုင်ဖွဲ့ဘက်ကလည်းပြည်သူလူထုဒီလိုနေနိုင်အောင်အစီအစဉ်တွေချဖို့တော့ဒီလိုလေပြည်သူလူရဲ့စားဝတ်နေရေးအရန်ကိုရောကြမတော်အောင်ထိန်းပြီးဖို့ကတော့အစိုးရနဲ့အာဏာပိုင်ဖွဲ့ကြီးတွေအပြင်အခြားဖွဲ့စည်းတွေအလူရှင်တွေအကုန်လုံးကနေပြီးတော့ဒါလေးလည်းခုဟိုတိုက်ရိုက်စာရေးလိုက်ပြီးနေလိုက်ချိုးပန်းဆောင်ရွက်နေလို့သိရတဲ့အတွက်ကြောင့်ဒါကလက်ချိုးတို့ပါတကယ်လို့များအရေးကိုများတာကိုကာကွယ်ဖို့လိုအပ်ခဲ့လို့ရှိရင်မြို့တွေကိုလော့ဒ်ဒေါင်းလုပ်တာတို့လုပ်ငန်းတွေကိုလော့ဒ်ဒေါင်းလုပ်တာတို့ဒီလိုအခြေအနေမျိုးရောက်ရင်လေချိုးတင်ပြင်ဆင်ပြီးတဲ့အချိန်ဆိုရင်တော့အဆင်ပြေလိမ့်မယ်တကယ်လို့အဲ့ဒါတွေကိုမစင်းစားဘဲနဲ့ဆိုရင်တော့အဆင်မပြေနိုင်
ဘူးဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းသား9000လောက်စစ်ပီးတိမ်းရှောင်နေရတယ်လို့ချင်းတက်သူចောင်းသားများအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်စစ်တွေအခြေဆိုင်နရင်ဂျရာတည်ဌာနအက်ဒီတာချုပ်ဦးခိုင်ရဲ့ချုပ်ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့တရားစွဲဆိုခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်နဲ့မွန်ပြည်နယ်အတွင်းကူးစက်မြန် COVID-19 ဗိုင်းရပ်စ်ရောဂါကာကွယ်တားဆီးနိုင်ဖို့ဘယ်လိုမျိုးစီစဉ်ဆောင်ရွက်နေကြသလဲဆိုတဲ့အကြောင်းတွေကိုကြားသားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုကြောင့်ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းသား9000လောက်ဟာမိမိတို့နေရာကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတယ်လို့ရခိုင်ပြည်နယ်မှာရှိတဲ့ချင်းတက္ကသိုလ်ကျောင်းသားများအဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်ရခိုင်ပြည်နယ်မှာဌာနေချင်းတိုင်းသားလူဦးရေ3000ခွဲခန့်နေထိုင်ကြပြီးအဲ့ဒီအထက်ကလူဦးရေ9000လောက်ဟာစစ်ပေးစစ်တမ်းကြောင့်မိမိနေရာအိုးအိမ်ဆုံးခွာထပ်သေးနေကြရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေလည်းလိုအပ်နေတယ်လို့ချင်းတက္ကသိုလ်ကျောင်းသားများအဖွဲ့ဥက္ကဋ္ဌဆလိုင်းထွန်းလာကျော်ကပြောပါတယ်။အဲ့ဒီစစ်ပေးဆောင်ပြည်သူတွေဟာရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းမြောက်ဦးမင်းပြားအမ်စတဲ့မြို့နယ်တွေမှာနေထိုင်ကြသူတွေဖြစ်ကြပြီးအခုအခါစစ်ပေးဆောင်စခန်း15ခုနဲ့မကွေးတိုင်းဒေသကြီးဘက်ကိုထပ်ပြေးတိမ်းရှောင်နေကြရပါတယ်
ရခိုင်ပြည်နယ်စစ်သွေးမြို့မှာခြေဆိုင်တဲ့လူရင်းကြရာသတင်းဌာနအက်ဒီတာချုပ်ဦးခံမြတ်ကျော်ကိုအကြံပေးမှုတိုက်ဖြည့်ရေးဥပဒေနဲ့မလ30ရက်နေ့ကစစ်သွေးမြို့အမှတ်၁မြို့မှရဲစခန်းမှာ SP အထူးရဲတပ်ဖွဲ့ကတရားစွဲဆိုခဲ့ပါတယ်။မြန်မာအစိုးရကအကြံပေးဖွဲ့ဖြစ်ကြေညာထားတဲ့ရခိုင်တပ်တော် AA ကပြောခွင့်ရခိုင်ဒုက္ခကိုအင်တာဗျူးလုပ်ပြီးသတင်းတွေရေးသားထုတ်လွှင့်မှုအတွက်အကြံဖက်တိုက်ဖြည့်ရေးဥပဒေပုံမှန်50က52ကတွင်နဲ့ရဲရာရှိသူကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာပါ။အခုလိုရဲသားဖွဲ့ကတရားစွဲဆိုတာဟုတ်မှန်ကြောင်းနဲ့ရခိုင်အခြေစိုက်သတင်းဌာနတွေအနေနဲ့မြေပြင်သတင်းတွေကိုမှန်ကန်မျှသအောင်သတင်းကျင်းဝန်းနဲ့ညီရေးသားဖော်ပြဖို့အတွက်အခက်အခဲရှိတယ်လို့ဥက္ကဋ္ဌကျော်ကပြောပါတယ်။အလားတူမန္တလေးအခြေစိုက် Voice of Myanmar VON သတင်းဌာနတည်ထောင်သူကိုနေမျိုးလင်းကလည်း AA နဲ့ဆက်သွယ်ပြီးသတင်းရေးသားဖော်ပြတဲ့အတွက်အကြံဖက်တိုက်ဖြတ်ရေးဥပဒေနဲ့ဒီလ28ရက်နေ့မှာနေအိမ်ကနေရဲသားဖွဲ့ကဖမ်းဆီးသွားခဲ့ပါတယ်။
COVID-19 ကူးစက်မြန်ရောဂါကြောင့်ရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ကုန်သွယ်ရေးနဲ့စားကိတ်တွေအလုံးကြီးပါပိတ်ထားလိုက်ပြီဖြစ်ပါတယ်။ဧပြီလ၁ရက်နေ့ကစပြီးတရုတ်မြန်မာနယ်စပ်ကိတ်တွေဖြစ်တဲ့နမ်ခမ်းမြို့ကမန်ဟောင်းနောင်တောက်ကိတ်အပြင်နယ်စပ်ကရွာချင်းဆက်တရားမဝင်ကိတ်တွေအလုံးလေစိတ်တွေအကုန်လုံးပိတ်ထားလိုက်ပြီဖြစ်တယ်လို့နမ်ခမ်းတရားခန်းကုံကားသမားဆိုင်းမောက်ကပြောပါတယ်။အလားတူမှုဆယ်မြို့ကတရုတ်နယ်ထဲဝင်တဲ့တရားဝင်ကိတ်တွေဖြစ်တဲ့နန်းတော်ကိတ်မန်ဝင်းကိတ်စင်ဖြူကိတ်တွေအပြင်တရားမဝင်ကိတ်တွေအလုံးကိုလည်းဧပြီလ၁ရက်နေ့ကစပြီးပိတ်ဖို့နိုင်ငံအာဏာပိုင်ကဆွေးနွေးသဘောတူပြီးထုတ်ပြန်လိုက်ပါတယ်။မူဆယ်မာလူအဝင်ထွက်အလုံးပိတ်လိုက်တယ်ဆိုပေမဲ့ကုန်ကားတွေကိုတော့ကျင်းစန်းကြော်နေစပောက်ကနေဝင်ထွက်ခွင့်ပေးထားပါတယ်။ထိုင်းမြန်မာနယ်စပ်ဂိတ်တွေကိုတော့တရားဝင်ရောတရားမဝင်ဂိတ်တွေအလုံးကိုပါမတ်လ23ရက်နေ့ကလေးကအပြီးပိတ်ထားလိုက်ကြပြီဖြစ်ပါတယ်
။မော်မီတက်ပါတီဥဆောင်ပြီးတော့မလတ်တွင်လူထုသိဆုံးပွဲကျင်းပဖို့စီစဉ်ထားတာကိုလက်ရှိဖြစ်ပေါ်နေတဲ့ကူးစက်လွယ်ရောဂါ COVID-19 ကြောင့်ရွှေ့ဆန်းလိုက်တယ်လို့မွန်ပြည်ပါတီဗိုလ်လူမှုဆောင်ဖွဲ့ဝင်နိုင်အောင်မငေးကပြောပါတယ်
Lusu Luwimi Pia Shanga Melu, Nangandoga Tokyan Tadalu, Kaba Chama Yipo at the WHO Gale, Ka Yoga Pietama Taratwe, Yashu Lida Kibi, Penny Machimba Melesuragu, Titija Pioglumia Dibulu Tuga Suvare, Tapi and Kuruna Yoga Kakwa and Potwe, Pidu Ludurigu, Yoga Kusamu Mishile, Mongiti Party, Tencho Yati Tadu Male, Lusu Luwipi Sida, Poilan Vinui, Pongi Bian Borigu, Tana de Hia Machimba, Tripi Tadalule, Naomiga Suvare.
ကရင်ပြည်နယ်နယ်ခြားစောင့်တပ် ရေးသားထားတာလည်းဖြစ်ပါတယ်အဲ့ဒီစီမံကိန်းကြောင့်ဒေသခံလေယာဉ်တွေမတရားသိမ်းစီးခံရမှုများလာပြီးတရုတ်လူဦးရေနဲ့အဆက်မတန်ဝင်ရမှုများလာတဲ့အပြင်လောင်ကစားမြို့တော်ဖြစ်တဲ့အတွက်ဒေသခံအကျိုးဖြစ်ထွန်းတာထက်ဒူးစရိုက်မှုပိုများလာမှာကိုစိုးရိမ်ကြောင်းKPSN ပြောခွင့်ရစောလေးကဘောကပြောပါတယ်အဆိုပါစီမံကိန်းကိုနှစ်ထောင်ဆက်ခုနှစ်ခုနှစ်ကစတင်ပြီးအမေရိကန်ဒေါ်လာ15ဘီလီယံကုန်ကျမှာဖြ
အခုကတင်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကမ္ဘာနဲ့အဝမ်းမှာကနေ့ COVID-19 ရောဂါပြန့်နှံ့မှုကိုစိုးရိမ်နေကြတဲ့အချိန်မှာမြန်မာနိုင်ငံမှာ90လူနာ16ဦးရှိနေပြီး၎င်းတို့ထဲက2ဦးသေဆုံးခဲ့ပါတယ်။ရောဂါပိုးကူးစက်သူတွေအထက်မှာ10ဦးကျော်ဟာနိုင်ငံရဲ့ခြားကနေပြန်လာသူတွေဖြစ်နေပါတယ်။ပြည်တော်ပြန်1000နီးပါးရှိနေပြီဖြစ်တဲ့ရှမ်းပြည်နယ်ထဲမှာကောယောဂကူးစက်မှုဘလောက်ထိရှိနေပြီလဲဘယ်လိုမျိုးပြင်ဆင်ထားကြသလဲဆိုတာကိုနမ်ဖော်ကနေစူးစီးတင်ဆက်ပေးပါမယ်
။ရှမ်းပြည်နယ်မှာကိုဗစ် -19 ယောဂပိုးတွေ့ရှိသူတဦးရှိတယ်လို့အာကစားနယ်ကျန်းမာရေးဝန်ကြီးဌာနကမတ်လ30ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ကအသက်24နှစ်အရွယ်ထိုင်းနိုင်ငံကပြန်လာတဲ့လူငယ်တဦးဖြစ်ပြီးလက်ရှိမှာသူ့ကိုကြောက်မဲဆေးရုံကနေလာရှိုးဆေးရုံကိုပို့ဆောင်ဆေးကုထားပါတယ်။ကြောက်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းညံကစစ်စကားနဲ့အခုလိုပြောပါတယ်။
သူကတက္ကသိုလ်တတရားနှစ်ကျောင်းသားလို့သိရတယ်။သူကခုမုံအုပ်စုရွာကပါ။ထိုင်းနိုင်ငံကနေပြန်လာတာ။ဒီမှာကြောက်မဲမှာကထိုင်းနိုင်ငံကနေပြန်လာတဲ့လူတွေရမ်းများတယ်။စိတ်စစ်ဖို့ပို့ထားတဲ့သူတွေကလည်းအများကြီးပို့ရှိတာအများကြီးထွက်လာအောင်မဲ့ပုံပဲ
။လက်ရှိရှမ်းပြည်မှာနိုင်ငံရခြားအထူးသဖြင့်ထိုင်းနိုင်ငံတရုတ်နိုင်ငံမှာသွားရောက်အလွတ်လုပ်ပြီးပြန်လာသူ6000ကျော်ရှိနေပြီးပြန်လာသူတွေကိုတက်ဆိုင်ရာမြို့နယ်ကဂျမရီအုပ်ချုပ်ရေးပိုင်းဆိုင်ရာတွေကတီချစီနေထားခိုင်းပြီးစက်မှတ်ဆောင်ကြည့်ပေးနေတယ်လို့ဆိုပါတယ်။အဲ့ဒီပြည်တော်ပြန်တွေကြောင့်ယောဂဘိုးကူးဆက်ပြန့်ပွားမှုနှုန်းမြင့်တက်လာမှာကိုဒေသခံလူထုကစိုးရိမ်နေကြပါတယ်။ဒီနေ့ရှမ်းပြည်ထက်မှာကိုဗစ် -19 ကူးစက်မြန်ယောဂကြောင့်ဆောင်ကြည့်လူနာ89ဦးရှိပြီးတန်တရာရှိသူ2ဦးရှိပါတယ်။ပိုးစစ်အဖြစ်ဆောင်ဆဲက12ဦးရှိပြီးပိုးကူးဆက်သူကတော့တူရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါ့ပေမဲ့ဒီယောဂကြောင့်သေဆုံးတဲ့သူတော့ရှမ်းပြည်မှာမရှိသေးပါဘူး။ COVID-19 ကူးစက်ခံရတဲ့လူနာတွေအတွက်ရှမ်းပြည်နယ်မှာဆေးရုံကြီး၈ခုမှာပြင်ဆင်ထားပေးမယ်လို့ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ပြည်နယ်လူမှုရေးဝန်ကြီးဒေါက်တာမျိုးထွန်းကပြောပါတယ်
။
ရှမ်းပြည်ကိုပြန်ရောက်လာတဲ့ပြည်သူပြန်တွေအနေနဲ့ရှမ်းပြည်တောင်ပိုင်းမှာပြည်သူပြန်လူဦးရေ 9000 ကျော်ရှိနေပါတယ်။တက်ဆိုင်ရမြို့နယ်ကျေးရွာတွေကပြည်ပကပြန်ရောက်တဲ့သူတွေအတွက်14ရက်တဲခိုနေထိုင်ပြီးယောဂါစောင့်ကြည့်ဖို့အတွက်မြို့ပြင်ရွာပြင်တွေမှာတဲတွေဆောက်ထားပေးတာရှိသလိုစာတင်ကြောင်းအကစားရုံတွေမှာလည်းနေရာထိုင်ခင်းပြင်ဆင်ထားပေးပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်အတွင်း COVID-19 ဗိုင်းရပ်စ်ယောဂါကာကွယ်တားဆီးနိုင်ဖို့ပြည်ပကပြန်လာတဲ့သူတွေကိုပြည်နယ်အစိုးရကနေတည်တက်နေရာမှာ14ရက်နေထိုင်ဖို့စီမံဆောင်ရွက်နေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
ပ
Ibagani, Piala Dudunine, Soya Pue, Tama Pitare, Community Base, Facility Quarantine, Titania, Sunny Jan, Yitan Toyamelo, Mubine Soya Pueyo, Nujai Mu, Mitawinga, Kuru Piavade,
Community Base, Nibo, Sinasawanashi, Baravio, General Saleda, Kalahu, Nasanian, Nabangwana, Alundi, General Community Base Guardian Ponari, Niarima.
ลายออกไปแล้วมาอะไรโหจริงๆจะปูอ่างปองซาโพสเลยจะไม่จริงๆเลยทุกข์ราชีบาสิบ่มีเลยด้วยมาอ่าเราสู้ๆจนเนี่ยต้องอ่างอาจจะเนี่ยต้องเนี่ยคอมมูนิตี้เบสเฟซิลิตี้กว่าที่จะเนี่ยสิมันมีเราผู้ส่งให้เลยมาที่ไม่ยืนจ้าเจ้ากูปูอ่างปองเองจริงไล่หน้าสายเยอะจริงไม่ใช่กูสู้เลยจริงจะจะได้จีอุบดีกูจะยอมกันยากกว่าเนี่ยอุบดีแต่บ่าวว่าพี่อันนี้สิมันข้าเขยมุสัญญาอุบดีอย่างเนี่ยยืดตัวไม่รู้สู้ไปเลย
อะไรคอมมูนิตี้เบสมาทำไมสตาร์ทอัพกันซะเอ็งอันนี้ทำไมจะดูปุ๊บไปเรื่องนี้กันรู้เห็นทั้งหมดเลยด้วยแต่เสียไม่ปีบุลเลยทั้งอย่างรู้ยี่ที่อาเป็นเสียกูสาวชาวทาร์เรตามจำยูนี่ปังอาจียัวแต่ตามจังคอมมูนิตี้เบสมาประหิตาสาวยันนี่เลยกูเมนทูกะคุลเวียเปียวบาร์เลยมีอะไรไปละตอนใดไหมจานจานเอาซาเรมามาเล่าเรื่องซาเรฉันรู้ที่ยายยัวกะลุงวิริเมฉันรู้คุณเล่นปั้นยาร์เลยช่วยมวยกูเอ็งกูตบปุ๊บไปยังไง
Community base ku usaha si seni deh suwe mana? Tergerak mana? Tetapi anak bayi ni berkah, bahawa mama bebe, ni ada mah bela lau bersih deh lo. Perahita sahaja ni deh, tanjam juga, kumen laga suara.
Tengah doa si seni bar, suya si seni bar, jauh mana? Tergerak jalan ye dia mah. Jangan jual dua kuah gupne sen bahasa puri mana bersih uti ni alih dua kuah di lom be, wajau liu la jubi la ke dal bersih. Kebu thay bu sahu tau bu tu ada atas kuah bersih bar, buah bersih.
เจ้าหนี้ละที่ว่าเลยเจ้าละที่ว่าที่เจ้ามาทำไปแล้วเว้ยผมพี่เนี่ยเตรียมมาแล้วตลอดทั้งงานเดือนละดูเท่าเช้าอยากเจอกูผมมีหน้าที่เบสเฟสิลิตี้ควอลันตินดีมาสั่งเลยจ้าจะมาเยี่ยมเสียมุขยืนในเรือผมพี่เนี่ยสุยาพยองอ่ะที่อยากมาเรื่อย
อะคุสตาบีดเรียนจนชั่วโมงนั้นเสียนใจมาบ้าช์ เมื่อมาทำรอในรักแห่งทำรอเอไอตะเพื่อรู้จักไต่ป่วยเอเดรียนรักแห่งดีเนมานีทั้งใจเชื่อใจนักคนทั้งเหล่าสิบปีเดียวเนี่ยเรื่องเชื่อตะกรูจังดามเนี่ยเพื่อการจีนยาเช็ดทุกอย่างทาร์เรสิบตัวเอเชสัยนรินจาราเดินทางน่าเอริดาโชอุไคมรัจโจวอาจารย์เพิ่มมุตเตเทย์อุบลีเนสปีอัตุเยตะเพื่อการเดียร์เซสุเขวาร์เร
ตอนนี้หนูเอ็กซ์น่าเซ็งเกจาระการ์โรยังไงวันนี้ตาเรกันเนี่ยเป็นเซ็งเจ็ดตัวเมตันยังกระเทียนรัวไปที่บ้านเลยน่าจะเป็นแบบสิ่งที่มาเพื่อส่งตัวยาอวัชชะจะมาเกะอันนี้ละคุณสตีตอนนี้ฉันจะกูเตรียมตัวทำอะไรกบ้าจะรัวมาโคโรนาไวรัสยอกาที่ปวดตัวตั้งแต่เราชินไปเตะส่งตัวก็งาดังเราชินไปบ้างทวิชโชกบ้าจะมาเอ็กซ์พูดจีเกะการ์โร ที่โยกาฮะเช่นยามยานเนี่ยเป็นอะไรเราไม่รู้ส่วนนี้อะไรลูกพี่ว่าเลยที่โยกาปูชินีดูได้โยกาเล็กน่ะเปล่าเลยไม่ใช่เลยด้วยแต่ถึงมาสุดที่โยกาปูกู้เสียงแต่สองดูเพี้ยนในในเนื้อเมื่อกันโยกาเข็นช่วยบริหารน่ะ CDC ก็ปูรูปนี้ก็ไปตีไปทาร์บ้าสิงคโปร์เนี่ยล่าเจียโยกาเล็กน่ะกู้เสียงแค่ดูอารมณ์เนี่ยจะเสียยังไงโน้ฮะที่โยกาเล็กน่ะจะส่งเดียมาเปล่าเลยลูกศิษย์ก็กู้เสียจากพี่จังตีอ่ะไปเลย สเปนในงานมาปุ่นฟูเนตเนี่ยเรามาเลยลูกบังโกยังอาเซติส่งตัวเรื่อยเตยเดินเตยส่งมุ่งมีอาจจะสั่งยังติดจันทร์ตัวเก็บไปสเปนมาโคโรนาไวรัสยอกาจังเตยส่งอาดูสุสุกังกาเลยแต่ต้องจอดตัวไปกูน่าจะมาเกะเล่าข้างพื้นสิทธิ์คู่เช่นเดียวกันก็นิ่งส่วนยังสิกาโคโรนาไวรัสยอกาสั่งแต่เสียกรีอาริโกยามานี้ก็เป้าเว้ยในงานบังลีเจกูเป้าหมายเช่นไป จำไว้วันนี้ท่านนายจะต้องเรียนเนี่ยทุกอย่างเช่นเดียวกันยามานี้มาโคโรนาไวรัสยอกาคุ้มเสียขนาดนั้นเท่าเลี้ยวท่านมันตัวอะไรด้วยคุ้มเสียขนาดนั้นสุสุบังนั่นเสียชีวิตตัวบ้างเลยโคโรนาไวรัสยอกาคุ้มเสียเท่านั้นเองบุกเจ้าตัวเจ้าเมื่อกันสิบวันหลังอันยาสุจะสั่งตัวเกเรแล้วอารมณ์เล่นไม่ขันซากันต้องขันดูชาวเจ้าตัวมาชาวงานแทนที่สั่งจริงเต็มตัวแล้วเอลูเมื่อกันลูกมาอยู่วันจีท่านนั้นจะต้องเรียนเนี่ยมาจริงอย่างเก็บอะไร ต้องจานี้มันเป็นแค่ทะเลเรือก็รอดแล้วป่ะเวชครูน่าเวอร์สโยกาคุ้มเสมอเยี่ยมว่าซีซั่นจังฟิวเอ็มยามาบ้านท่องเรียนจะดีกว่าอย่าให้ปงสันเจ้าเนี่ยท่องเรียนไปนี่ละบ่ตัวราชเชนปองกูเสกฉันได้จับบ้างฟิวเอ็มก็น่าเสียดายที่จะมาเลยจะมาเขียนอยู่แต่ป่ะ
This program has come to you from the Voice of America, Washington.